ဒီနေ့ဘာသာမဲ့ညီကအပိုင်းမှာကျွန်တော်ဆွေးနွေးချင်တာလူနေစုပြဿနာကျွန်တော်အထူးသဖြင့်မြန်မာနိုင်ငံလူဒီဒေတာမှာထေရဝါဒကိုကိုစားပြုတဲ့ဗုဒ္ဓဘာသာအယူအဆ majority ကျွန်တော်လူများစုအဲ့ဒါကိုမှနိုင်ငံကိုယ်တိုင်ကစီကူလာမဟုတ်တဲ့အခါမဟုတ်ခဲ့တဲ့အခါမဟုတ်သေးတဲ့အခါဗုဒ္ဓဘာသာမြန်မာနိုင်ငံတော်ဆိုတဲ့အယူအဆရှိတဲ့အတွက် majority ဖြစ်တဲ့အပြင်ကိုးကွယ်သူလူဦးရေများတဲ့အပြင်ကိုဥပဒေဒါမှမဟုတ်လို့ရှိရင်အုပ်ချုပ်တဲ့လူအင်အားစုဒါမှမဟုတ်လို့ရှိရင်နိုင်ငံရဲ့အချုပ်အခြာအာဏာဒီအရာတွေကိုပါသွားလွှမ်းမိုးနေတာမျိုးရှိတယ်။အဲဒီတော့လူနေစုဆိုတာတော့မပြန်ရှိလာတယ်။ဒီဗုဒ္ဓဘာသာမဟုတ်တဲ့အင်အားစုတွေကဒါလူနေစုတွေဖြစ်ကုန်တယ်ပေါ့။ဆိုခရစ်ယာန်ရှိမယ်၊အစ္စလာမ်ရှိမယ်၊ဟိန္ဒူရှိမယ်၊ပြင်ဂျူးတို့၊စစ်တို့ပြင်ရိုးရာတွေရှိဦးမယ်။တာမန်ဌာနီတွေရဲ့ရိုးရာဒလေးတွေပေါ့။နကူကွယ်တာမျိုးတွေရှိရင်ရှိမယ်စသဖြင့်ပေါ့ဆိုဒီအခါမှာဒီဘာသာမဲ့လို့ပြောတဲ့အင်အားစုတွေရှိမှာဘာပြဿနာရှိလာလဲဆိုတော့ဒီလူနယ်စု struggle နဲ့ဒီဘာသာရေးဝေဖန်ပိုင်းခြားခွင့် blasphemy ခွင့်ရေးပေါ့ blasphemy rights ပေါ့အဲ့ဒီဆက်မှာပြဿနာရှိလာတယ်ဘလို့ရှိလာလဲဆိုတော့လူနည်းစုတွေရဲ့ဘာသာကိုဝေဖန်တာက racist ဖြစ်တယ်ဆိုတာမျိုးယူဆတဲ့သူတချို့တော်တော်များရှိလာတယ်။ဒါကဒီနေ့ခေတ်မှာအသက်အဆန်းတော့မဟုတ်။ဒါကဒီအထူးဖြစ်အနောက်တိုင်းမှာဆိုရင်ကြော်ကြားတယ်ပေါ့။အထူးဖြစ်အဖြူတွေအနေနဲ့ဒီအစ္စလာမ်ဘာသာကိုဆော်ကားတာမျိုးဆိုလို့ရှိရင်တို့က racist ဖြစ်တယ်။ Islamophobic ဖြစ်တယ်။စသဖြင့်သုံးလုံးနေသူတို့ဖန်တီးလာကြတယ်။ဒါလည်းပဲဟိုတိတ်ပြီးတော့မှန်လွန်းတဲ့ reasonable reason တော့မဟုတ်ဘူး။ဒါသူတို့နိုင်ငံရဲ့ geopolitics အရာပဲဖြစ်စေဒီ anti-imperialism politics ကိုသွားတဲ့ပုံစံမျိုးအရာပဲဖြစ်စေဒီသွေးကာလမှာလည်းက sorry သွေးအောင်ဖြစ်တယ်။ခိုးပါပေါ့နော်။သွေးကာလပေါ့သွေးစစ်ပွဲကာလမှာလည်းကဒီ afghan data တွေဒီအရှေ့လေပိုင်းဒေသတွေမှာရှိခဲ့တဲ့နိုင်ငံရေးအခြေအနေတွေပြီးရင် Israel Palestine ကိစ္စတွေအနည်းဆက်ဆုံး Iraq Afghan စတဲ့ဒီပြဿနာကိစ္စတွေနဲ့ပတ်သက်လို့ဒီအဖြူတွေမှာသူတို့မှာ guilt ဖြစ်တယ်ပေါ့ကိုယ့်ကိုအပြစ်ရှိတယ်လို့ခံစားရတဲ့စိတ်တခုရှိတယ်အဲ့ဒါဘာလဲဆိုတော့သူတို့အစိုးရရဲ့ဒီ imperialist ဖြစ်တဲ့ politics တွေအရာသူတို့ဟာဒီ Muslim community ပေါ်မှာအကျွေးတင်နေတယ်ဆိုတာမျိုးသူတို့အမြင်ရှိတယ်ပေါ့ဆိုအဲ့ဒီအပြင်မှာဒီ 9/11 လို့ကိစ္စမျိုးတွေဖြစ်ခဲ့တဲ့အခါပိုဆိုးလာတယ်ပေါ့နော်ပြီးတော့ဒီ refugee တွေဒီသူတို့နိုင်ငံရဲ့အစိုးရတွေကစားတဲ့စစ်ပွဲတွေကြောင့် refugee wave ကဒီ Europe ကိုရွှေ့လာတယ်အဲ့ဒီအချိန်မှာဒီ refugee တွေကိုလက်မခံနိုင်တဲ့ဒီလူမျိုးရေးအဆုံးရောက်တွေဘာသာရေးအဆုံးရောက်တွေပြီးလို့ရှိရင်ဒီ nationalist တွေပေါ့ nationalist ဆိုတာထက် xenophobic ဖြစ်တဲ့ conservative အုပ်စုတွေလို့ပြောရပုံမှန်လိုက်ပါ sinister nationalism တော့မဆိုင်တော့ပါဒါတကယ်တော့ xenophobic ဖြစ်ကြတယ်ပေါ့ဆိုဒီလိုမျိုး politics တွေကြောင့်ဒီလို narrative တွေကဒါအနောက်တိုင်းမှာရှိလာတယ်ဆိုဒါကဒီမှာလည်းမဆုံးမသက်ဘူးဆိုအနောက်တိုင်းရဲ့ colonial power ကဒီနေ့အထိရှိနေသေးတယ်ဆိုလိုတာက hegemony ဖြစ်တယ်ပေါ့နော်hegemonic ဖြစ်တဲ့ through imperialism through colonialism ကဒီနေ့အထိဒီအရှေ့အလယ်ဘိုင်းဒေသတွေပြီးလို့ရှိရင်ဒီအရှေ့တောင်အာရှဒေသတွေမှာရှိတဲ့ဒီ liberal american နဲ့ဒီအနောက်တိုင်းက train ပေးထားတဲ့ academics တွေပြီးလို့ရှိရင်နောက်တိုင်းထားရနေဆရာသွားထိုးရဟောင်းတဲ့အုပ်စုတွေရှိမယ်ဆိုဒီလိုလူတွေပုံမှန်ဒီလို imperialist ဖြစ်တဲ့ဒီ colonial mindset တွေပေါ့ colonial စံနဲ့စံတန်မိုးတွေကိုချပေးထားတယ်ပေါ့ပ ြောရမယ်ဆိုတော့ colonial sign နဲ့ဆွဲစကလုံးထက် eurocentric ဖြစ်တယ်လို့ပြောရင်ပုံမှန်လိမ့်မယ်ဆိုဒီတန်ဖိုးတွေကိုထည့်ပေးတဲ့အခါဘာဖြစ်လာလဲဆိုတော့ဒီ ယူဝါဒကိုဆန့်ကျင်လို့ရှိရင်ဒီလိုဖြစ်တယ်ဆိုရယ် label တွေရှိလာတယ်ပေါ့ဥပမာမြန်မာနိုင်ငံမှာဆိုရင်ဒါဟို islam ကိုဆန့်ကျင် islamophobic ဖြစ်တယ်ဆိုတာမျိုးတွေတုံးလာတယ်ဆိုဒါတွေကအခုဒီဘာသာမဲ့အင်အားစုတွေကမှဟိုငင်းရခုံရတက်တဲ့အခြေအနေမျိုးတွေဖြစ်လာတယ်ဆိုတချို့ကလည်းအရန် politically correct ဖြစ်ချင်တဲ့အခါကိုယ်တိုင်ကလည်းဗမာဗုဒ္ဓဘာသာ background ကလာတဲ့အခါဒီဘာသာတရားကြီးနဲ့ပတ်သက်လို့ရှိရင်မပြောရဲမဆိုရဲဘူးပေါ့သူတို့ racist ဆိုတာမျိုးတွေ islamophobic ဆိုတာမျိုးတွေသူတို့အသုံး level လေးပဲအတက်မခံရှင်ဘူးပေါ့အဲ့တော့ရှောင်းနေလက်ရှောင်းနေပူဝင်လင်းပြောရင်တော့ကြောင်သူတော်ဆန်သွားတယ်ပေါ့နော်ဒီကိစ္စတွေမှာမပြောရဲတော့ဘူးပေါ့လက်ရှောင်သွားကြတယ်ဆိုပြီးတော့မြန်မာနိုင်ငံမှာဒီလူမျိုးရေးဘာသာရေးရာတောင်းတောင်းပြဿနာတော်တော်လေးမရှိတာဒါဟိန္ဒူတိုင်းဝိုင်းဆိုရင်တော်တော်လေးကိုမရှိဘူးဆိုတော့သူတို့ဆိုလဲတာမဝေဖန်ကြဘူးပေါ့လေပြီးတော့ဗုဒ္ဓဘာသာနဲ့လည်းတော်တော်လေးဆင်တူနေတာဆိုတော့ပို့ပြီးတော့မဝေဖန်ဖြစ်ကြဘူးဆိုဒီလိုမျိုး negative တွေရှိနေတယ်ပေါ့ဒါကိုသတိထားမိတယ်အဲ့အဲ့ကိစ္စလေးကိုနည်းနည်းလေးအတွေးချဲ့ခြင်းတယ်ဆိုလက်ခံရင်တင်းသူလည်းရှိကောင်းရှိမယ်လက်မခံနိုင်တဲ့သူလည်းရှိကောင်းရှိမယ်ပေါ့ဒါပေမဲ့တေချာတာကတော့ဒီလူနည်းစုကိုးကွယ်တဲ့ဘာသာကိုဒီဗုဒ္ဓဘာသာ background ကလာတဲ့လူတွေကမဝေဖန်ရဘူးဆိုလို့ရှိရင်ဒီလူနည်းစုတွေကလာတဲ့ဘာသာမဲ့ဒီဒါမှမဟုတ်လို့ရင်ဘာမှမဟုတ်လို့ရှင်တဲ့ဒီလူနည်းစုတွေကလာတဲ့တိုးတက်တယ်ဆိုတော့ progressive အတီကဝေဖန်ပါလားဆိုရင်မေးခွန်းရှိလာတယ်ပေါ့ဆိုတော့ကျွန်တော်မြန်မာမှာဆိုလို့ရှင်ခုနောက်ပိုင်းကျွန်တော်တွေ့လာတာလေးရပါလေဆိုတော့ဒီတော်လိုင်းကာလအလွန်နေမှာဆိုလို့ရှင်ဒီလူနည်းစုတိုးတက်တဲ့လူငယ်များအဖွဲ့တွေပေါ့ဆိုတော့မွတ်စလင်မှာဆိုလဲမွတ်စလင်တိုးတက်တဲ့လူငယ်များအဖွဲ့ဆိုတာမျိုးတွေလာပြီးလို့ရှင်တခြားတခြားသောဘာသာတွေမှာလည်းသူသဆိုင်အဖွဲ့လေးလို့ရှိလာကြတယ်ဒါပေမဲ့ဒီအဖွဲ့တွေရဲ့ပြဿနာကိုကျွန်တော်လိုက်လေ့လာကြည့်တဲ့အခါသူတို့ကဒီလူနည်းစုလူများစုပေါ့နော်ဒီ identity ပေါ်ကိုပဲသွားပြီးဝေဖန်နေရများတယ်ဆိုလိုတာကဒီ community ထဲမှာရှိတဲ့တကယ်လုံးဝမဲ့ကိစ္စတွေကိုမလုပ်ဖဲနဲ့ဟိုဒေဝကြီးနဲ့ခြောက်တယ်ပေါ့နော်ပြောရမယ်ဆိုရင်တော့ဗမာဗုဒ္ဓဘာသာနဲ့ပဲခြောက်တယ်ပေါ့ဆိုတော့ဘာဖြစ်သွားလဲဆိုတော့ဒီတစ်ဖက်မှာရှိတဲ့အစုံရောက်ဒီရဲ့ useful idiots ဖြစ်လာတယ်ဆိုတော့ကအလွယ်ဆုံး case တစ်ခုကိုကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်ဒါဥပမာတိတိတိတာကျွန်တော်ပြလို့ရတာဆိုရင်ဒီမြန်မာမှာရှိတဲ့ interfaith movement ရှိတယ်။ interfaith ဆိုတာကတော့ဒါဘာသာပေါင်းစုံကြီးကြီးပွဲတွေပေါ့။ဆိုအဲ့ထဲမှာအရန်ကိုတတကျွတ်ပါဝင်လှူရှားတဲ့အဖွဲ့အစည်းဒါကတော့ကျွန်တော်ကတော့ဟို class background ကလာတော့ကျွန်တော် class အကြောင်းမပြောမှာပေါ့နော်။တခြား background ကလာရလူဆိုရင်တော့သူသက်ဆိုင်ရဘာသာအကြောင်းသူပြောလို့ရကောင်းရမှာပေါ့။ဆိုကျွန်တော်ကတော့ဒီ muslim အတိုင်းဝိုင်း background ကလာတဲ့လူဆိုတော့ဒီအကြောင်းမပြောမှာပေါ့။ဒီမှာဆိုလို့ရှိရင်ဒီ MRDR ပေါ့နော်ဒါဟိုမွတ်စလင်တိုင်းဝိုင်းရဲ့လူကြီးဆိုတည်တယ်ကျွန်တော်မြန်ဟိုဗုဒ္ဓဘာသာမှာထေရဝါဒမဟာယာနဟိုဇီယာနကွဲတယ်လို့မျိုးပဲဒီမွတ်စလင်မှာလည်းပဲဒီအစ္စလာမ်မှာလည်းပဲကွဲတယ်ပေါ့နော်ဆွန်နီဆိုတာရှိမယ်ရှီယာဆိုတာရှိမယ်ပြီးရင်ဆူဖီဆိုတာရှိမယ်ပေါ့ဒါသုံးမျိုးရေဘူးရအဖြစ်ပေါ့လေအဲ့ဒါအောင်မှာဒီဆွန်နီထဲမှာမှကျွန်တော်တို့ကဆလဖီတို့ဟနာဖီတို့ဝါဟာဘီတို့ရှိသေးတယ်ပေါ့ဗျာဒီလိုမျိုးဆိုဒီထဲမှာမာဒီကာဒီယာနီလို့ခေါ်တဲ့ဒီအမာဒီယာဆိုတာလည်းဒါကလို့ဂိုင်းတကိုင်းပဲပေါ့နော်ဒီဆွန်နီရှီယာကနေကွဲထွက်လာတဲ့ဂိုင်းတကိုင်းပဲအဲ့နှစ်ခုတည်းကမဟုတ်ပဲနဲ့လို့တတ်တတ်တည်တဲ့တစ်ခုအနေနဲ့ကွဲထွက်လာတာဆိုအဲ့အင်အားစုကတကယ်တမ်းပြောရင်ဒါဟိုဒီမွတ်စလင်ကဘာထဲမှာသူတို့မွတ်စလင်လို့တောင်တိတ်မတတ်မှတ်ကြဘူးပေါ့ဆိုပါကစ္စတန်တို့ဘာလို့မှဆိုလို့ရှိရင်သူတို့ကိုသူတို့ဒီကာရီယာနီဒီအမာဒီယာတွေကသူတို့ကိုယ်အစ္စလမ်ဘာသာဝင်မှာလို့ပြောလို့ရှိရင်တရားစွဲထောင်ချပိုင်권ရှိတယ်ပေါ့ဒါပါကစ္စတန်မှာပေါ့ဆိုတော့အလားတူပဲဒီရှီယာတွေဆိုလို့ရှိရင်လည်းဒါသူတို့ဟက်ရှ်ပေးမသွားတာမျိုးတွေဗါတွေရှိခဲ့ဘူးတယ်အခုရှိသေးလားတော့ကျွန်တော်တရားမမှတ်မိဘူးဒီအရောတချက်ပြန်လေ့လာကြည့်ကြပေါ့ဒါပေမဲ့အရင်ကတော့မရဟက်ရှ်သွားလို့မရသူတို့ရှီယာတွေမှာကိုယ်ပိုင်ဟက်ရှ်သူတို့ဟိုဘယ်လိုပြောမလဲဟက်ရှ်ကရီပလီကိတ်ဗာရှင်တခုကိုသွားကြရတယ်ဆိုဒီလိုမျိုးဟိုဘယ်လိုပြောမလဲဒီမွတ်စလင်ဘာသာဝင်ဆိုတဲ့ဒီမြန်မာမှာလူနည်းစုလို့ပြောတဲ့ အဖွဲကိုကိုစားမပြုတ်နိုင်တဲ့အဖွဲတွေရှိတယ်ပေါ့ပြောချင်တာပြောမှာဆိုလို့ရှိရင်တော့လို့ဂိုင်းခွေးသေးသေးလေးတွေပဲပေါ့နော်တကယ်လဲဒီလူလူပုံမှာ influence မရှိတဲ့အင်အားစုတွေလို့ပြောလို့ရဆိုဒီလူတွေကဒီ interface movement မှာအရန် active ဖြစ်တယ်လာတူသူတို့နဲ့အတူတူတန်းတူ active ဖြစ်တဲ့လူတွေကိုကျွန်တော်တို့တစ်ဖက်မှာပြန်ကြည့်ရင်ဒီဗုဒ္ဓဘာသာအတိုင်းဝမ်းမကပြန်ကြည့်ရင်ဒါမြောက်ဝတီမင်းကြီးဆရာတော်တို့ဘာလို့စသဖြင့်ဒီလိုမျိုး reputable ဖြစ်တဲ့ပုံကူကြီးများတယ်ဒါကကောင်းတဲ့အချက်ပါပဲဒီဆရာတော်တွေနေနဲ့ဘာမှမကောင်းတာလုပ်ခဲ့တာမရှိဘူးဒါပေမဲ့ပြဿနာကဘာလဲဆိုတော့ဒီလူနည်းစုလို့အမိခံထားတဲ့ community မှာတကယ်တမ်း influential မဖြစ်တဲ့တကယ်တမ်းဩစာမညောင်းတဲ့ဂိုင်းကွဲတသေးလေးတွေဟာဒီ interface movement တွေကိုတက်တက်ချွတ်ချွတ်ပါဝင်ပြီးတော့သူတို့ရဲ့လက်ခံထားတဲ့သူတို့ရဲ့လူနည်းစုထဲမှာလူနည်းစုလက်ခံထားတဲ့ဒီ Islam version ကို progressive အတိုင်းအတာတစ်ခုဖြစ်တဲ့ Islam version ကိုထုတ်ပြပြီးတော့တကယ် mainstream ပေါ်မှာရှိနေတဲ့ influential လည်းတကယ်ဖြစ်တဲ့ဒီတကယ် mainstream ဒီ Islam ဖြစ်တဲ့ဒီမြန်မာမှာဆိုလို့ရှိရင်ဒါကျွန်တော်တို့အိန္ဒိယဘက်ကလာတဲ့ guy နေရာတော်တော်လေးလွှမ်းမိုးနိုင်တယ်လို့ပြောလို့ရတယ်ဆိုဒီလိုလူတွေကနောက်ဆုံးဒီအင်အားရလည်းကြီးတယ်ပါဝါဖူးလည်းဖြစ်တယ်ဒီ community ထဲမှာလည်းတော်တော်လေးကို strong ဖြစ်တယ်လို့ပြောလို့ရတယ်ဆိုဒီလူတွေရဲ့အသံဒီလူတွေက interface movement ထဲမှာလည်းမပါဘူးပါဖို့လည်းအလားအလာရှိမဲ့ပုံမရှိဘူးသူတို့ရဲ့စံတန်မှုတော်တော်များလည်း progressive စံနေနဲ့ဆန့်ကျင်ဘက်တွေဖြစ်နေတယ်ဆိုဒီအချက်ကဘာကိုပြနေလဲဆိုတော့ဒီ interface movement နဲ့မှာပါနေတဲ့ဒီလူနည်းစုအမိခံထားတဲ့ progressive အုပ်စုတွေပေါ့ဒီကျွန်တော်ပြောတဲ့ case မှာဆိုရင်ဒါအာမရီယာလိုမျိုးအင်အားစုတွေကမယိုသားဘူးတာကိုပြနေတာဘာလို့လဲဆိုတော့ဒါပြဿနာကိုဖြေရှင်းတာမဟုတ်ဘဲねပြဿနာကိုဒီ force security တခုအနေနဲ့သူကအတုံးချပြီးတော့ promotion ဆင်းနေတာပုံစံဖြစ်သွားတယ်ဆိုလိုတာကဟိုအတိုင်းဝိုင်းနှစ်ခုလုံးမှာအဆုံးရောက်တဲ့လူတွေရှိတယ်။ဆိုဒါကို bridge လုပ်ပေးခြင်းနဲ့အတွက်ကြောင့်ဘာသာပေါင်းစုကြီးပွဲဆိုတာရှိလာတာ။ဆိုဒီထဲမှာမှ majority တွေကအင်အားများတဲ့အတွက်ကြောင့်သူတို့ကတော့ပို့ပြီးတော့တာဝန်ရှိတယ်ပေါ့။အဲ့တော့တစ်ဖက်မှာလည်းလူနည်းစုထဲမှာလည်းလူအဆုံးရောက်တဲ့လူတွေရှိပြန်တယ်။ဆိုဒီဟာကို bridge လုပ်ပေးခြင်းနဲ့အတွက်ကြောင့်ဟို interface movement ဖြစ်လာတယ်။ဒါပေမဲ့အဲ့ထဲမှာမှဒီလူနည်းစုအမီလူနည်းစုအတိုင်းအဝိုင်းကိုအမီခံထားတဲ့ဒီလူတွေအပေါ်ကို influential ဖြစ်တဲ့လူတွေက interface movement မှာပါမလာဘဲနဲ့ဒီလူတွေပေါ်လဲတကယ် influence မရှိဘူးဒီလူတွေကိုယ်တိုင်ကတောင်မှသူတို့ကိုအစ္စလာမ်ဘာသာဝင်မှာလို့လက်မခံနိုင်လောက်တဲ့လူနည်းစုပေါ့နော်မြန်မာနိုင်ငံမှာပြောလို့ရှိရင် maybe ထောင်ကနန်းလာအများဆုံးရှိရင်အဲ့လိုလူတွေကသူတို့ကိုသူတို့မြန်မာမှာရှိတဲ့မွတ်စလင်တန်ပေါင်းများစွာကိုကိုစားပြုပါတယ်ဆိုတာမျိုးသုံးပြီးတော့ဒီ movement တွေမှာဝင်လာတာကဒါရိုးသားမှုကိုဖော်ပြရတော့မဟုတ်တခုခုလွဲနေတယ်ပေါ့သူတို့ဘက်ကအကြောင်းရှိသည့်ဖြစ်စေဟိုရည်ရွယ်ချက်ရှိရှိဖြစ်စေရည်ရွယ်ချက်မရှိဘဲနဲ့ဖြစ်စေတခုခုတော့လွဲနေတာတော့သိရှာတယ်ဆိုတော့ဒါကအလွယ်ဆုံးဥပမာလူတိုင်းမြင်နိုင်တဲ့ဥပမာပေါ့ဒီ progressive အင်အားစုတွေထဲမှာလည်းတခြားဒီအဖွဲ့အစည်းလေးတွေရှိကြတာပဲဆိုတိုးတက်တဲ့လူငယ်များပညာတရကားပေါ့ဆိုဒီလူတွေကရောဒီ community ထဲမှာတကယ် influential ဖြစ်ရလားဆိုရင်မေးခွန်းကျွန်တော်ပြန်မေးဖို့လိုတယ်။ဒါနံပါတ်1အချက်ပြီးတော့လူနည်းစုအခွင့်အရေးဆိုပြောတဲ့အခါလူနည်းစုကနေပြီးတော့လူများစုဒီညမှာပြောလို့ရှိရင် example ပြောရမှာပေါ့ဥပမာတစ်ခုအနေနဲ့ဆိုရင်ဒီ Muslim အတိုင်းဝိုင်းနဲ့ဗုဒ္ဓဘာသာအတိုင်းဝိုင်းဒီနှစ်ခုကြားမှာဖြစ်တဲ့ပြဿနာတွေရှိမယ်progressive တူဦးအနေနဲ့ဒီလူနည်းစုနောက်ခံကလာတဲ့ progressive တူဦးအနေနဲ့လောရမဲ့တောင်းဝအနည်းဆုံး3-4ခုတော့ရှိမယ်အဲ့ဒါနံပါတ်1ကဘာလဲဆိုတော့ဒီလူများစုဖြစ်နေတဲ့ဗုဒ္ဓဘာသာနဲ့လူနည်းစုဖြစ်နေတယ်လို့အမိခံထားတဲ့သူမျိုးဖွားရာကြီးဖြစ်ရာဘာသာ maybe Christian ဖြစ်ရင်ဖြစ်မယ် Islam ဖြစ်ရင်ဖြစ်မယ်ဘယ်ဘာသာဖြစ်ဖြစ်ပေါ့ Sikh ဖြစ်ရင်ဖြစ်မယ်ဖြစ်ချင်တာဖြစ်ပေါ့နော်ဆိုအဲ့အတိုင်းအဝိုင်းကြားမှာနားလည်မှုရလာအောင်အဲ့အတိုင်းအဝိုင်းနှစ်ခုလုံးမှာရှိတဲ့အဆုံးရောက်ဒီကိုတွန်းလှန်နိုင်အောင်လောက်မှာသူတောင်းပေါ့ ဆိုအဲ့ထဲမှာတစ်ခုပဲကွက်လုံနေတစ်ခုခုလွယ်နေတယ်လို့ပြောလို့ရတယ်။ဘာလို့လဲဆိုတော့ဒီမှာကဖိုးကနှစ်ခုရှိတာ哦အစွန်းနှစ်ဖက်စီရှိနေတယ်။တစ်ဖက်ကလူများစုတွေကအစွန်းရောက်။နောက်တစ်ဖက်ကကျတော့ဒီလူနည်းစုအမိခံတဲ့အင်အားစုဘက်ကအစွန်းရောက်။ဆိုဒီနှစ်ခုလုံးရှုံးမှုလို့လား။တစ်ခုကနိုင်သွားပြီတစ်ခုကရှုံးသွားပဲဆိုလို့ရှိရင်တေချာဘက်ကနောက်တစ်ခုကနိုင်မှုလားလားရှိသွားတယ်။ဆိုလိုချင်တာကအဲ့တော့ independent movement နေ progressive movement စီဆိုတာကဒီမတူညီတဲ့လူအတိုင်းဝင်နှစ်ခုကြားမှာ solidarity တောင်းတရောက်နားလည်လာအောင် mutual understanding ဖြစ်လာအောင် mutual respect ရှိလာအောင်လုပ်ပေးရတာလေဆိုတော့ဒီအစွန်ရောက်နေတဲ့အင်အားစုနှစ်ခုလုံးကိုတန်းတူတိုက်ခိုက်မှသာစစ်မှန်တဲ့ mutual understanding ရှိတဲ့ mutual respect ရှိတဲ့တူနဲ့တူ solidarity ပေးနိုင်တဲ့ diverse ဖြစ်တဲ့ multicultural society တစ်ခုရမယ်မဲအဲ့ဒိုးတက်တဲ့အမိခံထားတဲ့လူနေစုအမိခံအင်အားစုတွေကလူတွေကဒီတောင်ဝန်အသေးချာမလုပ်ဘဲနဲ့တစ်ဖက်စွန်းမှာပဲရှိတဲ့အစွန်ရောက်တွေကိုပဲတိုက်ခိုက်မယ်ဆိုလို့ရှင်သူတို့ကဘယ်သူတွေအတွက် useful ဖြစ်သွားလဲဆိုတော့တခြားတစ်ဖက်မှာရှိတဲ့အစွန်ရောက်တွေရဲ့အကျိုးအတွက်လုပ်ပေးတဲ့ဟို useful idiots ပေါ့အဲ့လိုဖြစ်သွားတယ်ပြောမှဆိုလို့ရှင်ငပိန်းပေါ့နော်အတုံးကျသွားတဲ့ငပိန်းဖြစ်သွားတာပေါ့ဆိုလိုတာကဗျာကျွန်တော်တို့ပုံမှန်လူတွေမြင်နေရတဲ့ day to day experience example နဲ့ကျွန်တော်တို့ပြောလို့ရှိရင်ပတ်ဟိုကာကြီးဆိုတဲ့လူနဲ့ခါခွေးဆိုတဲ့လူနဲ့ထိုးနေတယ်ပေါ့ဆိုကားငယ်ဆိုတဲ့လူကဒီနှစ်ယောက်မထိုးအောင်လုပ်ရမှာပေါ့အဲ့တော့ကျွန်တော်တို့ကတားမယ်ဆိုရင်နှစ်ယောက်လုံးကိုတန်းတူတားမှရမှာအဲ့လိုမဟုတ်ဘဲနဲ့ကာကြီးကိုပဲတွားပြီးတော့တွားချုပ်ထားမယ်ဆိုလို့ရှိရင်တေချာပေါ့ခါခွေးရနိုင်မှာပဲဒါက over simplify လုပ်ထားတဲ့ example တစ်ခုပေါ့တကယ်ဟိုလက်တွေ့ရတော့အဲ့ထက်အများကြီးပိုရှုပ်ထွေးတာပေါ့ဒါပေမဲ့ဒီဟာဒီ variable ပေါ့ကာကြီးခါကွေးကငယ်ဆွေ variable တွေကိုပဲကျွန်တော်တို့ပြန်ပြီးတော့အစားထိုးတဲ့အခါဗုဒ္ဓဘာသာအတိုင်းဝိုင်းရှိမယ် maybe ခရစ်ယာန်အတိုင်းဝိုင်းရှိရင်ရှိမယ်ဒါမှမဟုတ်မွတ်စလင်အတိုင်းဝိုင်းရှိရင်ရှိမယ်ဟိန္ဒူအတိုင်းဝိုင်းရှိရင်ရှိမယ်ဆိုတော့ဒီနှစ်ခုပြဿနာမတက်အောင်ကကျွန်တော်တို့ကနှစ်ဖက်လုံးမှာရှိတဲ့လူတွေကိုကျွန်တော်တို့ကညှိပြီးတော့ဟို progressive ဖြစ်လာအောင်လုပ်ပေးရမှာပေါ့နော်အဲ့ဒီအစားတစ်ဖက်ကိုမဲလိုက်လို့ရှိရင်ဒီကြောင်နောက်တစ်ဖက်ကအနိုင်ရမှာပဲအ ਨੇ ဆုံးတော့အလေးတာသွားမှာပဲဒီပြဿနာကသာကဘာမှာကိုရှိနေတဲ့ပြဿနာလို့ပြောလို့ရတယ်ပေါ့အနည်းဆက်ဆုံးဒီရိုဟင်ဂျာလူမျိုးတုံးတက်ဖြတ်မှုတွေနဲ့ပတ်သက်လို့ကဘာကြီးရဲ့ active ဖြစ်တယ်ဖြစ်လဲဖြစ်ခဲ့တယ်ဒါပေမဲ့ဒီအာဆာကဒီဟိန္ဒူဘာသာဝင်တွေကိုတတ်တယ်ဆိုတဲ့အခါမှာဒါကို counter propaganda လို့သတ်မှတ်ခဲ့ကြတဲ့တချို့လှုပ်ရှားသူအမိခံတချို့ရှိခဲ့ဘူးတယ်တရင်းမီဒီယာတချို့လည်းရှိခဲ့ဘူးတယ်နောက်ဆုံးဒီ AI လိုမျိုးအဖွဲ့တွေကတရားဝင်ထုတ်ပြတော့မှသာဒါကိုလက်ခံလာကြတာပေါ့ဆိုလိုတာကဟိုဘက်ရွေးလိုက်သလိုဖြစ်သွားတယ်ပေါ့ဒီဘက်နှစ်ခုကိုအဆင်ပြေလာအောင်နားလည်လာအောင်လုပ်ပေးရမယ်အစားဒီလူကဘက်ရွေးလိုက်သလိုဖြစ်လာတယ်ဒါကဒီအခုလက်ရှိကျွန်တော်ပြောချင်တဲ့ဒီလူနည်းစုအမိခံနဲ့တိုးတက်တဲ့အင်အားစုဆိုတော့ဓာရီပြဿနာအဲ့ဒီပြဿနာပေါ့ဒီ community ထဲမှာလည်းတို့ဟာ influencer မရှိဘူး influencer မဖြစ်ဘူး influence ဖြစ်လာအောင်လောက်ထီလည်းတို့မလုပ်နိုင်ဘူးအဲ့ဒီမှာဘာပြဿနာတက်သွားလဲဆိုတော့ဒီလိုမျိုး influence ဖြစ်လာအောင်တို့ကဘာလုပ်ရလဲဆိုတော့ day war ကြီးကိုပြပြီးတော့ခြောက်ရတယ်ဆိုလိုတာကဒီ majority ဖြစ်တဲ့အင်အားစုကိုပြပြီးခြောက်ရတယ်မင်းတို့တွေ့လားဒီအင်အားစုတွေဒီထားပါတော့မြန်မာနိုင်ငံ case မှာဆိုရင်ဒါဗုဒ္ဓဘာသာလူများစုအင်အားစုတွေဒီကောင်တွေကငါတို့ကိုဖိနှိပ်နေတယ်ဆိုတာမျိုးပေါ့ဆိုဒီလိုမျိုးဒေဝောကိုထုတ်ပြတော့မှသာသူတို့ရဲ့အတိုင်းအဝိုင်းမှာသူတို့ကလူဝင်ဆန့်လာတယ်ဒါပေမဲ့ပြဿနာကဘာလဲဆိုတော့ तू ကငိုရီက influence မဖြစ်တဲ့အတွက်ကြောင့် तू အတိုင်းအဝိုင်းမှာဖြစ်နေတဲ့ပြဿနာတွေကို तू မရှင်းနိုင်ဒါလက်တွေ့ reality ပေါ့ကျွန်တော်ဟိုအဲ့ဒါကိုတတိတတအိစံပဲပြောရမယ်ဆိုလို့ရှိရင်အခုတလောကကျွန်တော်ဘာလဲဟိုမွတ်စလင်တိုးတက်တဲ့လူငယ်များအတင်းဆိုတာမျိုးရှိလာတယ်။ကောင်းတယ်ကောင်းတဲ့အရွေပဲ။ဒါပေမဲ့ပြဿနာကကျွန်တော်ခုနပြောသလိုပဲဒီဗမာနဲ့ကလာကြားမှာရှိနေတဲ့ဗမာနဲ့အစ္စလမ်ဘာသာဝင်ကြားမှာရှိနေတဲ့ဗမာနဲ့မွတ်စလင်ကြားမှာရှိနေတဲ့ဗုဒ္ဓဘာသာနဲ့မွတ်စလင်ပေါ့အဲ့လိုပြောရင်ပုံမှန်ပဲ။အဲ့ကြားမှာရှိနေတဲ့ conflict တွေကိုသူတို့တက်ကောလုပ်တယ်။ဒါကကောင်းမွန်တဲ့အချက်တစ်ခုပဲလုပ်တင်တဲ့အချက်တစ်ခုပဲ။ဒါပေမဲ့သူတို့ရဲ့ပြဿနာကဘာလဲဆိုတော့ကျွန်တော်ခုနပြောသလိုပဲလုတ်တင်တဲ့တာဝန်3ခုလောက်ရှိတဲ့အတိုင်းမှာတစ်ခုလည်းပဲကွက်လုတ်သလိုဖြစ်နေတယ်။နောက်တစ်ခုကမလုတ်လို့မရဘူးဖြစ်သွားတာပေါ့ ဘာလဲဆိုတော့ဒီ community ထဲမှာပဲရှိနေတဲ့ extremist တွေရှိတယ်ဟိုနာမည်တက်ပြောရင် Mufti Ali လို့လူမျိုးတွေရှိတယ်ဗျဒါနာမည်တက်ပြောတာပေါ့ဆိုဒီလိုလူမျိုးတွေကိုတွန်းလှန်ဖို့လဲသူတို့မှအင်အားမရှိတယ်လို့တွန်းလှန်ဖို့လောက်ထိလဲလှုပ်လို့ကမရပြန်အဲ့တော့ဟိုဘယ်လိုပြောရမလဲဆောင်းမမအမှတ်တရရမှ qualify ဖြစ်မဲ့ကြောင်းသား50ဘူးပဲမဲလို့သူလို့ဖြစ်နေတာပေါ့ဆိုတော့ဒါကလည်းဒီအင်အားစုရဲ့အမားတော့လည်းမဟုတ်ဘူးကဘာမှလည်းအဲ့လိုပဲဖြစ်နေတာပဲဟို example ပြောပါဆိုလို့ရှင်ဟို opportunist ဖြစ်လာတယ်ပေါ့နော်အခွင့်အရေးသမားဆန်လာတယ်အဲ့ဒါဟိုကဘာမှကိုရှိတာပဲကျွန်တော်တို့ဟိုဒီ American တို့ဘာတို့မှရှိတဲ့ the four ပေါ့နော် four ထဲမှာဆိုလို့ရှင်လည်းအလားတူပဲ island ဦးမလာသူတို့ဆိုလည်းအလားတူပဲပေါ့နော်ဒီ Palestinian ကိစ္စတွေကိုပြောမယ်ဟာမတ်စ်ကိုအားပေးမယ်ကက်ရှမီးဒေသအကြောင်းတွေကိုပြောမယ်ဒီဟာတွေကိုပဲသုံးပြီးတော့ identity politics လုပ်နေတယ်ဆိုလိုတာကဒီ Muslim community ကနေပြီးတော့ vote ရအောင်သူတို့ကြိုးစားနေတယ်ဒါပေမဲ့ဒီအတိုင်းဝိုင်းချားထဲမှာရှိနေတဲ့တကယ်ပြဿနာတွေကသူတို့လုံးဝမဖြေမရှင်းပေးနိုင်ဘူးဥပမာဆိုလို့ရှင်ဒါအမျိုးသားတွေရပဲဟိုအမျိုးဘာလဲမရလေးယောက်ယူလို့ရတဲ့ကိစ္စမျိုးတွေပေါ့ဆို equality လို့ပြောတဲ့အခါသူတို့ကသူတို့ progressive လို့ပြောတဲ့အခါယောက်ျားတယောက်ကမိန်းမ၄ယောက်ယူလို့ရရင်မိန်းမတစ်ယောက်ကလည်းယောက်ျား၄ယောက်ယူလို့ရမှာမဟုတ်ဘူးလားပေါ့ဆိုဒီလိုမျိုး rights တွေပေါ့နော်ပြန်ပြီးမိကုန်းထုတ်တင်တဲ့ဟာတွေပေါ့အဲ့ဒါဘုံမှာဘာသာတရားမလို့မိကုန်းမထုတ်တင်ဘူးဆိုလို့ရှိရင်ဒီလူက progressive ဖြစ်တာမဟုတ်တော့ဒါ fundamentalist ဖြစ်သွားပြီဒီလိုမျိုးအချက်တွေကဒါဟိုခွင့်ရေးသမားဆန်လာတဲ့အင်အားစုတွေရဲ့ခွင့်ရေးသမားညံ့တာကိုပေါ်အောင်ခွာချရမယ်အရေးကုန်နေလို့ပြောလို့ရတယ်ဒါကျွန်တော်ကျွမ်းကျင်တဲ့အပိုင်းကိုပဲကျွန်တော်ပြောတာပေါ့ကျွန်တော်လာခဲ့တဲ့ social economic background ကိုပဲကျွန်တော်ပြောတာအဲ့တော့ muslim တွေကိုပဲသွားရိမ့်နေတာပေါ့ဒီအဖွဲ့ကိုပဲပြောချင်လို့ပြောချင်တာတော့မဟုတ်တခြားအဖွဲ့တွေမှာလည်းအဲ့လိုအလားတူပြဿနာတွေရှိတာပဲတလောအဆိုရင်ဒါ hindu ဘာသာဘုဟုသုတပြန်ပွားရေးလာအဲ့လို group တစ်ခုလေအဲ့ page တစ်ခုလေကျွန်တော်မြင်ဘူးလေဆိုသူဆိုလဲဒီဗာလဲ anthra တို့အဖွဲ့လားဒီtrap medal อ่ะไอ้ลูกติชินนี่เลุเตะอภเผอตรุพยาจองเนี่ยมาลาเลุเตะอั่วสุบิ๊ดเตียซ้วยเมรุบารุเปียวนี่ดาดิเปียวรุต้องมันไกนาดิจนตุ่ยไล่ยาเดปอสู้ดีอาร์ติสเนี่ยก็ต้องมันตัวได้ดิกองนี่บาตีมาร้องปอเนาะอาร์ติสสวยมิวซาตีอ่ะไอ้ดามตรุมันเนี่ยทีนาตรุเลุเมอะห่าวมาโหตะแกรีโวลูชันนารีဖြစ်တဲ့อาร์ติสเนี่ยနည်းနည်း attention seek လုပ်တဲ့ artist နဲ့ကွဲမှာပေါ့ဗျာ attention seek ကကျတော့တောင်ပြဿနာဖြစ်လာရင်တောင်းမှန်လိုက်တာတောင်းမှန်လိုက်ကြတာပဲပေါ့ဆိုဒီအဖွဲ့လဲလို့ပဲဒီနှစ်ယောက်လဲသူတို့တောင်းမှန်သွားကြတာပဲသူတို့ဘာသာရေးရမသိလို့ပါပညာပေါ့ဗျာအမေတကယ်တမ်းတကယ် artist စစ်တီကကျတော့ကျွန်တော်ဒီလောက် Maryland Manson တို့ပါဆိုရင်ဒါ Bible ကိုပါမီးရှို့ပြတဲ့အင်အားစုတွေပေါ့ဆိုဒါဆိုတကယ် radical စီလို့ပြောလို့ရတယ်ဗျာလုပ်တဲ့ music မျိုးစားလဲဒါ metal တို့ပါလုပ်တဲ့လူတွေပဲလीဆိုဒီလောက်တော့ radical မဖြစ်ရင်တော့လဲကြောင်လားကြွာလားမေးရမယ်သဘောဖြစ်သွားတာပေါ့ဆိုတော့ဒါမျိုးတွေပေါ့နော်ပြီးလို့ရှင်ဒီဖွဲ့ကအဲ့ဒီမှာဆိုလို့ရှင်လည်းဒါသူတို့ဘာသာရေးနဲ့ပဲမှာ less full ဖြစ်တဲ့ movement ကြီးလုံးလို့စသဖြင့် reason ပေးတယ်ပေါ့ဒါပေမဲ့ဒါ Hindu ဘာသာရဲ့ဟို component တစ်ခုကိုပါဒါဒီ sexual less full ဖြစ်တဲ့ဟာက component တစ်ခုအနေနဲ့ရှိနေတာပေါ့နော်ဒါနောက်ဆုံး Google မှာတက်ရှာကြည့်လဲပေါ့ဒီ Hindu temple တွေထဲမှာဒီ sexualize လုပ်ထားတဲ့ဒီ less full artist art တွေကိုပေါ်ပြထားတဲ့ဖះเจ้าနေရတာဒုနယ်တွေရှိခဲ့တာပဲဒီလိန်ကိုဖိနှိပ်ရမယ်ဆိုရယ်ဆန်ကတကယ်မင်းပြောရင်ဒါ Christian အယူဝါဒနဲ့ဒီအဖြူတွေရဲ့ colonization ကနေပြီးတော့ဆင်းသက်လာတာပေါ့ဆိုတော့ဒါကဒီအိန္ဒိယဘက်ကနွေလာတဲ့ဒီ Hindu ဘာသာ Hindu ဘာသာဆိုတာထက် Hindu ကတော့ကဲတော့တော့ဘာသာမဟုတ်ဘူးဗျ Hindu ဆိုတာကဒါဒီဘယ်လိုပြောရမလဲဒီအိန္ဒိယဒေသပေါ့နော်အိန္ဒိယဒေသဒီလက်ခုခေတ်ဆိုရင်ဒါဘင်္ဂလားဒေ့ရှ်တို့ပါကစ္စတန်တို့ဒီဘာမာတို့ပြီးရင်တီးလင်္ကာတို့ဆိုအဲ့လိုဒေတာတွေမှာရှိတဲ့အယူအဆတွေအကုန်လုံးပေါင်းထားတဲ့ရင်ကျေးမှုတစ်ခုလို့ပြောလို့ရတယ်အဲ့ကြောင့်အဲ့နေကိုပြီးရင်ကဒါဟိန္ဒူစတန်လို့ခေါ်တာပေါ့ခုနောက်ပိုင်းမှာအိန္ဒိယဆိုပြီးဖြစ်သွားတာမျိုးပေါ့အဓိကတော့ဟိန္ဒူဆိုတာကဘာသာတရားဆိုတဲ့တော့ identity တစ်ခုသူကဒီ collective ဖြစ်တဲ့belief တွေကိုပေါင်းထားတာဗုဒ္ဓပွင့်တော့လေဗုဒ္ဓပေါ့ရှီဝရှိတော့လေရှီဝပေါ့ခရစ်စနာရှိတော့လေခရစ်စနာပေါ့စသဖြင့်မတူညီတဲ့ယောဂီရဲ့စနစ်တွေ ကျမ်းဆိုလည်းဒီ channel ဒီ channel မတူဘူးဥပနိရှာကျမ်းနေရှိမယ်ဝိဒကျမ်းနေရှိမယ်တည်ရမလားဆက်ဖြစ်ဒီလိုမျိုးဟာတွေနဲ့ပေါင်းစည်းထားတာပဲဆိုဒီတဲ့ဒီဆန်တွေကလာခဲ့တဲ့ဟာမှာတချို့ယောဂီတွေကဒါလိန်ကိုပဲကုစားပေးပြီးတော့ကျင့်စဉ်တွေနဲ့တုံရင်းနဲ့ဒီအတ္တိထူးတစ်ခုကိုရသွားတယ်လို့ပြောတယ် mystics တွေလည်းရှိခဲ့ဘူးသလိုဒီလိန်မက်ကိုရှောင်ကျင်ပြီးတော့ဒီလူတို့ရတဲ့ mistakes တွေလည်းရှိတာပဲဆိုဒီအယူအဆတွေဒီဟိန္ဒူဘက်ကပေါ့ဟိန္ဒူဆိုတဲ့ဒီအိန္ဒိယဒေသကျွန်တော်တို့ဒီ Asian တွေရဲ့အယူအဆမှာလိန်ကိုအရင်ဟို criminalize မလုပ်ထားဘူးဒါပေမဲ့အဲ့ဒါကို criminalize လုပ်ထားတာကပါလဲဆိုတော့ဒီ Christianity ပေါ့နော်သူတို့ဒီဘက်ကို colonize လုပ်တဲ့အခါမှာသူတို့ရဲ့ဆန်တွေကကျွန်တော်တို့စီကိုဝင်လာတယ်အဲ့ဒီမှာကျွန်တော်တို့ဒီဘက်ကဘာသာတွေရဲ့ဆန်ဒီနဲ့အစားထိုးခံလိုက်ရတယ်လို့ပြောလို့ရနိုင်တယ်ပေါ့ဟိုဟိန္ဒူမှာဆိုလို့ရှိရင်ဒါနတ်ဖျားမတွေလည်းရှိတယ်ဗျဟိုအဲ့တော့မြို့သမီးတွေမှာသူကဖျားမြို့သမီးဖျားတွေလည်းရှိတာပေါ့ဒါပေမဲ့ဒီ Christianity မှာကျတော့သူကအဲ့လိုမျိုးတွေမရှိတော့ဒီဖိုဝါဒကြီးစိုးတဲ့ဆန်တွေကသူတို့ရှိမှာတွဲပြီးကပ်ပါလားအမျိုးတွေဆိုအဲ့ဒါကိုမှနောက်ပိုင်းဒီတဏ္ဍာရီလာရီတွေကဒီဖိုဝါဒရီတန်းပေါင်းတဲ့အခါဒီရှင်ဆွဲဒီဟိန္ဒူတွေကဒီလိန်အားဖြင့်ကွဲပြားတဲ့ဆန်တွေပျောက်သွားတယ်ပေါ့ဥမာဗုဒ္ဓဘာသာဆိုလို့ရှိရင်လည်းကျွန်တော်တို့ဟိုကွန်ယင်ဆိုတာကွန်ယင်မေတော်ဆိုတာတော်တော်များများသာမေတော်ဆိုတာအမျိုးသမီးလို့ထင်တာဗျတကယ်တမ်းကွန်ယင်ကသာဟိုထရီလိန်လို့ပြောလို့ရမယ်ထင်တယ်သူကအမျိုးသားလည်းမဟုတ်ဘူးအမျိုးသမီးလည်းမဟုတ်ဘူးသူ့ကိုယုံကြည်သူရဲ့တန်တန်အရာသူ့ကိုကြီးညိုနိုင်တဲ့လေမျိုးစားကိုပြတာပေါ့ဆိုအဲ့ဒီသဘောလို့ပြောကြတယ်ဆိုတော့ဆိုလိုတာကဟိုဒါဒီ gender norms ပေါ့နော်ဒီ modernism ရဲ့ gender norms ကိုအောင်ကြော်နေခဲ့တာသူတို့ရဲ့ဒီ hindu တို့ buddhism တို့ရဲ့အယူအဆဆိုတာကဒါဒီ colonial ခေတ်မတိုင်ခင်ကတည်းကစပေါ်လာကတည်းကရှိခဲ့တဲ့စံတွေပေါ့လေဒါပေမဲ့ဟိုဒီအနောက်တိုင်းကလာတဲ့ဒီ Abrahamic religion တွေမှာကျတော့သာဘုရားသခင်ဆိုတာသာသာအဖဘုရားသခင်ဆိုတာမျိုးသုံးတာမျိုးတွေဆိုဒီဟာမျိုးတွေပေါ့ပြီးလို့ရှိရင်တမန်တော်ဆိုလည်းဒါမျိုးသားတမန်တော်တွေပဲရှိတာမျိုးတွေဒီမှာ Jesus တို့ Mohammed တို့ဒီလိုပဲတွေပဲရှိတာမျိုးတွေဒီဟာကဒါသူတို့ရဲ့ဖွဝါဒကြီးဆုံးမှုဖော်ပြတာပဲဒါပေမဲ့ဒီလိုမျိုးဖွဝါဒဆန်တဲ့ဟာတွေကဒီဘက်ဒီ Asian ဘက်ကဘာသာတရားတွေမှာသိမရှိဘူးရှားရတယ်ပေါ့ရှိကောင်းလည်းရှိမှာပေါ့ဒါပေမဲ့မူရင်းအဖြစ်တကယ်ဒီ colonize အလုံးမခံထားသေးတဲ့ဆန်အဖြစ်တော့မရှိဘူးလို့ပြောလို့ရတယ်။အဲတော့ခုနပြောသလိုပဲဒီဖျားလေဘယ်ထဲမှာအမျိုးသမီးတွေရှိတယ်။ဘာလိန်မန်းမသိတဲ့မျိုးဟိုဟွာတွေရှိတယ်။ဒါပေမဲ့အနောက်တိုင်းရဲ့ဆန်ရကျတော့ဒီ modernism kick ကတည်းက gender ကသာနှမျိုးပဲရှိတာမျိုးဆိုတော့လာတယ်ပေါ့။ဒါဖုန်နဲ့အမဆိုတာမျိုးပဲလာချတယ်။အဲဒီဟာထက်ပေါင်ကျော်သွားရင်လည်းတို့ကဒီဘာသာရေးနဲ့ဆန့်ကျင်တယ်ဆိုပြီးတိုက်ခိုက်တယ်ပေါ့။ဒါဒီ Bible လို့ Quran လို့တည်းမှာလည်းအဲ့လိုပဲရေးထားတာပဲ။ဒါအမျိုးသားနဲ့အမျိုးသမီးကိုဖန်ဆင်းနေဆိုတာမျိုးပေါ့။ဆိုတော့အဲ့လောက် success ဖြစ်တဲ့ idea ကဒီဘက် Asian religion တွေမှာမရှိဘူး။ဆိုလိုတာကတော့ဗျာဒီ colonize ခံနိုင်ရတဲ့ညင်ဒီကိုလိုက်ရင်းနဲ့ fundamentalist တွေဖြစ်လာတယ်လို့ပြောလို့ရမယ်ထင်တယ်။အဲ့တော့လူနည်းစုထဲမှာသူတို့ဘာသာကိုကာကွယ်တယ်ဆိုတဲ့အခါမှာသူတို့ဘာသာကဘာလဲဆိုတာအကောင်းကောင်းမသိတဲ့လူတွေရှိတယ်။ပြောမှဆိုလို့ရှိရင်သူတို့ကဟို identity အရသာ progressive sign တွေလို့သူတို့ကိုသူတို့ထင်နေတာဆိုလိုတာကတော့သူတို့အကျိုးစီးပွားကြောင်ပေါ့နော်သူတို့ကိုလာပြီးနေရင်ရိုက်နေလို့ဒါသူတို့ကဒီလူကိုပြန်တော်လန်နေရပဲရှိတာတကယ်တမ်းသူတို့လည်းအာဏာရလာရင်သူတို့လည်းသူများလိုက်နေရင်ရိုက်မယ်ကောင်လေးပဲလို့ပြောလို့ရတယ်ဆိုလိုတာက nothing progressive about them ပေါ့နော်တကောင်တွေကအခွင့်အရေးသမားတတာတွေပဲ fundamentalist ဖြစ်လာနိုင်တဲ့လူတွေပဲဒီလို example တွေကဒါမြန်မာနိုင်ငံမှာတော့ဒေတိုးကြီးပြီးခက်မယ်ထင်တယ်ဒါပေမဲ့ဥပမာကတော့ကျွန်တော်ခုနပြောလိုက်ဟိန္ဒူဘာသာဗာလဲဟိန္ဒူဘူးတူတောက်ပြန်ပွားရေးလာပါလဲဒီအဲ့ဒီရှင်နဲ့ပတ်သက်ပြီးတော့ post ကိုစတင်တဲ့ page အဲ့ page ဆိုရင်တော်တော်လေးကိုဒါ fundamentalist sense နေဗာလို့ဆိုအိန္ဒိယမှာဒါဟိန္ဒူ tribe လာဒီအင်အားစုတွေဒီ BJP အင်အားစုတွေကဒီလိုအကွက်ပဲခင်တာပဲသူတို့ဘာသာအောင်ဆန့်ကျင်ဆန္ဒတော့ပြမယ်တရားစွဲမယ်သူတို့ဆန့်ကျင်တယ်လို့ထင်တဲ့ video တွေချင်းတွေကိုသူတို့သွားပြီးတရားစွဲမယ်ဒီလိုလောက်ရက်တွေပဲလောက်တာပဲလေဒါကလေဒါဟိုမြန်မာနိုင်ငံမှာဆိုလဲဒါမဘာသာညံနေပဲပေါ့မဘာသာလည်းဒီလိုပဲဟိုဗုဒ္ဓဘုံတို့ညီမနေချက်သွားတက်လဲတရားစွဲတာပဲထောင်ချတာပဲ ဒါမျိုးတွေကဒီလိုလောက်ရက်တွေပဲဗောဗျာပြောမလို့ဖက်စစ်လောက်ရက်တွေပဲလူငယ်စုဖြစ်နေလို့ဒါကြာကောင်းနေတာအဲ့ဒါဟိုပဲဒီ guilty ဖြစ်တဲ့ဗမာပြီးဗောနော်ဒီလူတွေကလည်းကျွန်တော်ခုနပြောသလို colonize ဖြစ်ခဲ့တဲ့သူတို့ရဲ့ colonize ခံထားရတဲ့စိတ်ကြောင့်သူတို့ကဒီဘာသာကိုကာကွယ်မယ်ဆိုတာတော့ပဲသိတာသူတို့ဘယ်လိုပြောရမလဲနှလုံးသားကြီးပြီးအုံနောက်မရှိတဲ့လူလို့ပြောလို့ရမယ်ထင်တယ်ဟိုဒီလိုကြီးမစော်ကားသင့်ဘူးဆိုတာမျိုးပေါ့ဒါပေမဲ့တကယ်တမ်းဘိုးသူသားရှိတဲ့လူတွေတယောက်အနေနဲ့ပြန်ကြည့်ရတဲ့အခါကျတော့ဒါစော်ကားနေတာဟုတ်ရဲ့လားဆိုရင်မိကုန်ပြန်ပြီးဘူးလို့သွားတယ်ဆိုတော့စော်ကားတယ်ဆိုတာကဒီစံတစ်ခုကိုမဟုတ်တာနဲ့အဲ့လိုမျိုးမမှန်မဟုတ်မမှန်ဆွဲဆူဆွဆွဲပြောဆိုတာမျိုးပဲကျွန်တော်စော်ကားတယ်လို့ပြောလို့ရအောင်ရလိမ့်မယ်အမှန်ကိုအမှန်တိုင်းပြောနေတာကစော်ကားတာမဟုတ်ပဲဆိုဒီလိုဟာတွေကိုမသိတဲ့အခါဟိန္ဒူဝါဒကိုဟိန္ဒူဖျားကြောင်းနဲ့လာပြီးတော့ less food ဖြစ်တဲ့ဟာတွေလုပ်တယ်ဆိုတာမျိုးတွေဒါတွေကတကယ်တော့စော်ကားတာမဟုတ်ဘူးပဲလေ less sexuality ဆိုတာကဒါဒီဟိန္ဒူယူဝါဒမှာဟိန္ဒူယူဝါဒဆိုတဲ့ဒီဝေဒကျမ်းလာဥပနိချက်ကျမ်းလာတွေမှာကဒါလူတယောက်ရဲ့တကယ် main component တစ်ခုပဲဒါနဲ့ပတ်သက်ပြီးအသေးစိတ်သိချင်တဲ့လူတွေကဒါစကူရူတို့အိုရှိုးတို့ရဲ့စာအုပ်တွေကျွန်တော်တို့ဖတ်လို့ရတယ်ဆိုအလားတူပဲဒီအစ္စလာမ်မှာဆိုလဲဒီလိုမျိုးပဲလေဆန်နေရသူဆန်နေသူရှိကြတာပဲဒါဝေဖန်တယ်လို့ပြောလို့မရဘူးပေါ့ဆိုခရီးယန်မှာဆိုလဲဒီသူဆန်နေသူရှိတာပဲပေါ့ဒါတွေကိုဖော်ထုတ်တဲ့အခါဒါဝေဖန်တယ်လို့ပြောလို့မရဥပမာexample တစ်ခုပြောလို့ရှိရင်ထားပါတော့အနောက်တိုင်းမှာဆိုတည်တာလေဒီ Christian အဆုံရောက်တွေပေါ့နော် xenophobic ဖြစ်တဲ့ဒီ westerner စီအဖြူကောင်းနေဆိုရင်အာမင်းတို့အလာဘာဖြစ်တယ်ညာဖြစ်တယ်ပြောတယ်ဗျာတည်ရမှာစဲရတယ်ပေါ့ဒါပေမဲ့အလာဆိုတာကဒါဒီ Arabic အရာခေါ်တာပေါ့အဲ့ဒါကို English လို့ပြန်ခေါ်တဲ့အခါဒါ God ပဲလीနော်အဲ့တော့ဒီမင်းတို့အလာကိုဘာဖြစ်တယ်လို့ပြောရင်ဒါငါတို့မင်းတို့ဖျားသခင်လို့ပြောတာပဲဒီဖျားသခင်ကဘာလဲသူတို့ကိုးကွယ်နေတဲ့ဖျားသခင်အတူတူပဲပေါ့ပြောမှဆိုရင်တော့ဆိုလိုတာကဟိုတခုခုကိုပြောတဲ့အခါအဲ့ဟာနဲ့ပတ်သက်တဲ့ knowledge လေးလည်းရှိဖို့လိုတယ်ပေါ့တည်ရမလားမဟုတ်ရင်ကိုကစောက်ဝိုးကြီးဖြစ်တာပေါ့ဗျာဒီဟာကိုလည်းကျွန်တော်တို့ကသိထားဖို့လိုမယ်ပေါ့ဆိုလိုတာကတော့လူနည်းစုအရေးကိစ္စနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကနှလုံးသားပဲကြည်လို့မရအောင်ခေါင်းလည်းပါလာဖို့လိုတယ်ဆိုလိုတာကဟိုguilty ဖြစ်တဲ့အခါကိုကအသိပညာမရှိတဲ့အခါ guilty ဖြစ်တဲ့စိတ်နဲ့ပဲစောက်တရိတ်ပဲလုပ်တော့တာလို့ပြောရမှာပေါ့အဲ guilty ဖြစ်တဲ့အခါကိုကဘာလုပ်ရလဲဆိုတော့ကိုမှတာဝန်ရှိတယ်အဲ့ဒါဘာလဲဆိုတော့ Che Guevara ပြောသလိုပဲတော်လိုင်းရေးလုပ်ဖို့ဆိုရင်ကျွန်တော်ပညာရင်ဆုံးရှိဖို့လိုတယ်ပညာမရှိလို့ရှင်ဘာမှဆက်လုပ်စားလို့မရဘူးတော်လိုင်းရေးသမားတယောက်ရဲ့ပထမဆုံးတာဝန်ရတယ်ကိုပညာတက်ဖို့ပဲလိုတာပဲပညာရှာဖို့လိုတယ် soဒီ identity နဲ့ပတ်သက်ပြီးတော့တက်ကြွလှုပ်ရှားမယ်ဒီလူနေစုအခွင့်အရေးနဲ့ပတ်သက်ပြီးပြောမယ်ဆိုတဲ့အခါဒီအတိုင်းဝိုင်းနဲ့ပတ်သက်ပြီးဒီဘာသာနဲ့ပတ်သက်ပြီးဒီယဉ်ကျေးမှုနဲ့ပတ်သက်ပြီးကိုယ်မှာ knowledge ရှိထားဖို့လိုတယ်အဲ့ knowledge ကလည်းအပေါ်ရန် knowledge ကိုပြောတာမဟုတ်ဘူးဥပမာဟိုဖခင်ကြောင်းတွားပြီးတော့ဓမ္မဆရာပြောသလောက်နားထောင်နေဟာဒါ knowledge ရှိရလို့မခေါ်ဘူးဒါကဟို colonize လုပ်ခံထားရတဲ့ doctrine စီကိုပြန်ပြောနေတာပဲရှိသေးတယ်။တကယ်အသေးစိတ်လိုက်လေ့လာဖို့လိုအပ်တယ်။ဥပမာဟိန္ဒူကြောင်းပြောရင်ဒီ page ကလည်းဒါဟိန္ဒူနဲ့ပတ်သက်ပြီးတော့ mainstream ဖြစ်တဲ့အယူဝါဒတွေကိုပြောပြနေတာပဲလေ။ဒီရှီဝါကဘာလို့ဘလို့ဖျားတို့ဘယ်မေတော်ကဘာလုပ်တယ်တို့ဒီလိုမျိုးဒီလူတွေတိတဲ့ပေါ့ကျွန်မမြန်မာဟိုတက်ပါတာရှူထောင်းနေပြောရင်ဗျာဇက်ကြီးဇက်တော်ဇက်ကြီးဆယ်ဘွဲတို့950နီးဘတ်တို့ရွပြနေတလောက်ဘဟုတုဒါလောင်းနဲ့ပြောလို့မရဘူးသိရမလားဟိုအိုအစ္စလာမ်နဲ့ပတ်သက်ပြီးပြောရင်လေဒီ forest 900လောက်ကိုယ်ဝယ်ပြောနေလို့မရဘူးဒီကိုရန်လောက်ကြည့်ပြီးပြောနေလို့မရဘူးကိုရန်ရဲ့အနောက်မှာဒါကိုပြန်ရှင်းထားတဲ့ဟာဒီစ်ရှိတယ်ဒီဟာဒီစ်ကဆွန်နာဘာဖြစ်တယ်ဘယ်ဟာဆွန်နာမဖြစ်ဘူးဆိုတာကိုပြန်ပြီးရှားရမယ်ပြန်ပြီးကြည့်ရမယ်သုံးသပ်ရမယ်ပေါ့ဆိုကိုရန်ကတော့ဟိုဒေဒိုးပဲ straight forward answer စီပဲပြောသွားတာပဲဒါပေမဲ့ဒါကိုအနောက်ကနေ interpret လုပ်တဲ့အခါ hadith အကူညီလိုက်ရတယ်မလိုက်လို့ရှင်ပြည့်ပြည့်စုံတဲ့ research တစ်ခုမရအောင်အဲ့လိုမဟုတ်ဘဲနဲ့ Quran လောက်တောင်မလိုက်ဘဲနဲ့ဒီ Maulvi တွေပြောတာတွေ လောက်ကိုလိုက်နေလို့ရှိရင်ဒါပြဿနာရှိသွားပြီအဲ့ဒါဘ ഹു ဒုဒစီမျောတာမဟုတ်ဘူးဘ ഹു ဒုဒစီပူးတာမဟုတ်အဲ့ဒါဘယ်လိုပြောရမလဲဂျင်းမိတယ်လို့ခေါ်ရမှာပေါ့နော်ဆိုတော့ဟိုဘ ഹു ဒုဒရှာမိတယ်ဆိုတဲ့အခါမှာလဲဒါနည်းနည်းပါးပါးလေးဘ ഹു ဒုဒကိုရှိအောင်တကယ်ရှိအောင်လုပ်ပေါ့ဆိုလိုတာကဆိုဒီလိုပြဿနာကအခုနောက်မှတော်တော်လေးကိုကြုံရတယ်ဥပမာတလောကကျွန်တော်တွေ့လိုက်ပါသေးတယ်ဒီဟိုလည်းကိုဗာနီအက်ကာတဲ့ဒီဘယ်လိုပြောရမလဲဥအာ sacrifice ပေါ့ရစ်ပူဆိုတာမဟုတ်ဘူးတဲ့ဆိုဒီစကလုံးကိုတချို့တွေကမတချို့ဒီအစ္စလမ်ဘာသာဝင်တွေမွတ်စလင်တွေကတော်တော်လေးကိုစိတ်တူကြရတယ်ပေါ့ sacrifice ရစ်ပူဆိုရလို့ဘာလို့သုံးတာလဲတကယ်တမ်းဒါရစ်ပူဆိုတယ်ဆိုစကလုံးကဒါပါဠိစကားအနေမြန်မာဘာသာစကားဖြစ်လာတယ်ဒီပုံသက်ကိုပြန်ကြည့်တဲ့အခါသူကစွန့်လွတ်တာကိုပြောတာပဲတကယ်တော့အတူတူပဲပေါ့နော်သူတို့ကလည်းစာရေးစာတင်စာတန်ပေတာနဲ့ပြန်ထုတ်တယ်တရားမလားဒါကဟိုရစ်ပူဆိုတာမဟုတ်ပါဘူးဒါစော်ကားတာပါပေါ့ဆိုဒီမှာကျွန်တော်ပြောချင်တဲ့ဟာထပ်ပေါ်တယ်တရားမလားစော်ကားတယ်ပေါ့စော်ကားတယ်လို့ပြောရအောင်မင်းကဘယ်လောက်တိလို့လဲဆိုမင်းကိုကျွန်တော်ကမေးရစော်ကားတယ်ဆိုလို့ပြောတဲ့အခါသူတို့အမြင်မှာကရစ်ပူဆိုတယ်ဆိုတဲ့စကလုံးကဒါမြန်မာတွေကတော်တော်များများကဒါရိုးရနှက်တီးရစ်ပူဆိုတာတို့ဒီပေကန်စီရဲ့ရစ်ပူဆိုတာတွေကိုသုံးလို့ရှိတယ်ဆိုတော့အတွေ့သူတို့မှရှိနေတယ်အဲ့တော့အဲ့ဒီစကလုံးကိုကြားတာနဲ့ဒီကောင်စာပတ်တလိုမျိုး trigger ဖြစ်သွားတယ်ဒါပေမဲ့ဒီစကလုံးကဒါ mainstream ဖြစ်သွားတဲ့အခါသာဒီလိုဖြစ်သွားတာပေါ့ပြောမလို့ဆိုဒီရေဘူးဒီရေဘော်စီဆန်တဲ့စကလုံးတစ်ခုအနေနဲ့အဲ့လို narrative ထွက်သွားပြီမဲ့ဒီစကလုံးရဲ့အနှစ်သာရအစစ်ကရစ်ပူဆိုတယ်ဆိုတာဒါတကယ်တော့သူကစွန့်ကြဲပေးကန့်တာမျိုးပြောတာပဲတကယ်တော့အတူတူပဲဒီဒီပုတ်သက်ပဲပါဠိအရာဒီဟို sanskrit အရာပြောရင်ဆိုဒီလိုမျိုးမသိတော့တဲ့အခါဟိုစောက်ဘောဖြစ်တာပေါ့ဗျာပြောမှဆိုရင်တော့ဒီမသိတဲ့လူတွေကြားမှာတော့အာဟုတ်တယ်ပေါ့ဒါပေမဲ့တကယ်သိတဲ့လူတွေရေရှုတော့မှကျတော့စောက်ဘောဖြစ်သွားတာပေါ့ဆိုအဲ့လိုမျိုးလဲကျွန်တော်တို့သိဖို့လိုတယ်အဓိကတော့ဒီဟာကိုကျွန်တော်သတိထားမိနေပေါ့နော်ဒီလူငယ်စုတက်ချွတ်လှူရှားသူလို့ပြောတဲ့လူတွေကအကုန်လုံးတော့ပြောတာမဟုတ်ပါဘူးတချို့တွေကဒီအခွင့်အရေးသမားဆန်လာတယ်ဟိုမှာဟိုလို့ပြောမလဲဒီခရီးယန်နဲ့ပတ်သက်ပြီးတချွတ်လှူရှားတဲ့သူဆိုလို့ရှိရင်လည်းအလားတူပဲတည်ရမလားဒီရေပေါ်စီဆန်နဲ့ဒီလို့ပြောမလဲဒီဖီလန်ထရိုပစ်ဆန်ဆန်လေးသူတို့လှုပ်လာတယ်အဲ့ရနေပြီးတော့ဝါရဖြန့်လာတယ်ဒီလောက်ကိုပဲသူတို့သွားတယ်တကယ်ဒီတဲမှာရှိနေတဲ့ဆန်တွေကိုသူတို့ပြင်ဖို့မကြိုးစားဘူးတည်ရမလားဒီခရီးယန်အတိုင်းဝိုင်းထဲမှာသူတို့လူလက်ခံလာအောင်ဒေဘောနဲ့ရန်တိုက်ပြီးရဗမာဗုဒ္ဓဘာသာဆိုတဲ့အင်အားစုနဲ့ရန်တိုက်ပြီးရဒီလောက်ပဲသူတို့လုံနိုင်တာပေါ့မဲ့တကယ်တမ်းလိုအပ်တဲ့ဒီခရစ်ယာန်အတိုင်းဝိုင်းထဲမှာရှိနေတဲ့ဒီဟိုဘယ်လိုပြောမလဲ sex တွေ fundamentalist တွေကိုသူတို့မဝေဖန်နိုင်ဘူးမတိုက်ခိုက်နိုင်ဘူးမတွန်းလှန်နိုင်ဘူးအလားတူပဲဒီဟိုမွတ်စလင်တိုးတက်တယ်ဆိုတော့ပြလူအင်အားစုတွေမှာလည်းအလားတူပဲဒီမွတ်စလင်အတိုင်းဝိုင်းထဲမှာရှိနေတဲ့ဒီဂျူးမုန်းဂျူးမုန်းတီးရဒီ antisemitism တွေပြီးလို့ရှင်လို့ရှင်ဒီပေချီယာခီဖြစ်နေတဲ့ဆန်ဒီပေါ့အမခုနကျွန်တော်ပြောသလိုယောက်ျားတယောက်ကအမျိုးသမီး၄ယောက်ယူလို့ရတယ်ဆိုတာမျိုးတွေဆိုတော့ okay အမျိုးသမီး၄ယောက်ကောင်ယောက်ျား၄ယောက်ဘာလို့ယူလို့မရလဲဆိုတာမျိုးကြီးပေါ့ဒါဟိုအမျိုးသမီးရဲ့အခွင့်အရေးလို့ပြောရင်ကျွန်တော်ဒါမျိုးတွေကိုမေးရတော့မယ်လीဒါမျိုးတွေမမေးဘဲနဲ့ကျွန်တော် progressive ဖြစ်စရာအကြောင်းမှမရှိပဲဟော fundamentalist ဆောက်ပဲဖြစ်ရင်ဖြစ်မသိရမှာလားတူပဲဒါဟိန္ဒူဘာသာဝင်တွေဆိုလဲဒီလိုမျိုးမျိုးကိုနေမေးရတယ်ဒီလိုမမေးဘဲနဲ့တော့ day 1နဲ့ပဲချင်းချောင်းနေတည်ပြီးရတော့ဒါအခွင့်အရေးသမားတတာ populist ဆန်ဆန်လောက်ပဲရှိမယ် progressive တော့ဖြစ်မယ်လို့ကျွန်တော်တော့မထင်ဘူးပေါ့အဲ့ဒါဘာနဲ့တူလဲဆိုတော့ဟိုဒီမွတ်စလင်အတိုင်းဝိုင်းနေကြမှာနာမည်ရခြင်းလို့ရှင်ဒီဟိုကက်ရှမီးအကြောင်းပြောမယ်ပါလက်စတိုင်းအကြောင်းပြောမယ်မဲ့တကယ်လိုတဲ့ဟာတွေသူတို့မလုပ်နိုင်ဘူးဆိုဟိန္ဒူဘာသာနဲ့ပတ်သက်ပြီးပြောရင်လည်းအလားတူပဲဒီအိန္ဒိယဘက်ကဟိန္ဒူတွေအကြောင်းပြောမယ်ဘင်္ဂလားဒေ့ရှ်လူဟိန္ဒူလူနည်းစုတွေအကြောင်းပြောမယ်ဒီလောက်ပဲအဲ့ထက်ပိုသူတို့ဘာမှမလုပ်နိုင်ဘူးခရီးယန်ဆိုလဲအလားတူပဲသူတို့တရုတ်ကွန်မြူနတီပါတီအောက်မှာခရီးယန်တွေဘလို့ဖိနှိပ်ခံနေရအကြောင်းဘလို့မျိုးစန်စာလောက်ခံနေရအကြောင်းပြောမယ်ဒီလောက်ပဲအဲ့ထက်ပိုသူတို့ဘာမှမလုပ်နိုင်ဆိုလိုတာကဒီတကယ်အတိုင်းဝိုင်းနေမှာရှိနေတဲ့ပြဿနာအစ်စ်တွေကိုသူတို့မဖြေရှင်းနိုင်တဲ့အခါသူတို့ကတကယ် common enemy တခုကိုရှာပြီးတော့အဲ့ဒီ day 1နဲ့ပဲဖျဲချောက်ရတော့တာပေါ့အဲ့ဒါကတော်တော်လေးကိုခက်စားလာတယ်လို့ပြောရမှာထင်တယ်တော်တော်လေးကိုတွေ့လာရတယ်ပေါ့ ကျွန်တော်ခုနပြောလိုပဲဒီဟိုကျွန်တော်ကြီးပြင်းလာတဲ့တိုင်ဝမ်ရပြောရင်တော့ဒီမွတ်စလင်ဆိုရင်အဲ့လိုပဲကက်ရှမီးကြောင်းပြောမယ်ပါလက်စတိုင်းကြောင်းပြောမယ်ပြီးဒီချိုးနည်းနည်းပူလဲတဲ့ကောင်တွေဆိုအီရက်ကြောင်းပြောမယ်ဆီးရီးယားကြောင်းပြောမယ်ဒါပဲမဲ့ဒါကြီးကတကယ်လက်ရှိဒီဗမာနိုင်ငံမှာရှိနေတဲ့မွတ်စလင်အတိုင်းဝိုင်းပေါ်ဘလောက်တက်ရောက်မှုရှိလဲဆိုမတက်ရောက်ဘူးလို့တော့ပြောလို့မရဘူးအတိုင်းသားတစ်ခုကြီးကတက်ရောက်တယ်ဒါမဲ့ day to day life အထိတက်ရောက်နိုင်လောက်တဲ့စံတန်မိုးတွေနေနဲ့မပါလာဘူးပေါ့အခုနကျွန်တော်ပြောရတဲ့တကယ် real case scenario တွေရှိတယ်ဗျာအိမ်တွင်းအကြမ်းဖက်မှုခံနေရတဲ့ဟိုမွတ်စလင်မျိုးသမီးတွေရှိမယ်ဒါမှမဟုတ်လို့ရှိရင်ဒီဘာသာပေါ်ယုံကြည်မရှိတော့ပေမဲ့မိဘအတိုင်းအဝိုင်းကြောင့်ဆက်ပြီးရောရေလိုက်ငါလိုက်နေနေရတဲ့လူတွေရဲ့အခွင့်အရေးအကြောင်းတွေရှိမယ်ပြီးရင်ကျွန်တော်ခုနပြောလိုမျိုးသမီးတယောက်ကရောဘာလို့မျိုးသား၄ယောက်ရှူလို့မရတာလဲဆိုတော့အခွင့်အရေးမျိုးတွေရှိမယ်ပြီးရင်ဒီဖတ်တဝါကိစ္စတွေပြီးလို့ရှိရင်တလက်ကိစ္စတွေပြောရင်တကယ်ပြောသူရတဲ့ကိစ္စတွေအများကြီးရှိရပေါ့တကယ်မှာဆိုတော့အမျိုးသမီးတွေပဲဘာလို့ဟိုဟိဂျာဘ်ဖို့လို့မှလည်းနီကပ်ဖို့လို့မှလည်းမျိုးသားတွေရာရောမင်းတို့တော့ဝစ်စရာဆိုတာဟာဒီစီမှာရှိတယ်ရှာကြည့်ဘလို့ဝေးရမယ်ဆိုရင်ဟာဒီရှိတယ်အဲ့လိုမျိုးဘာလို့မင်းကပြန်မထုတ်နိုင်ရတာလဲတကယ်မှာအရန် fundamentalist ဆန်တဲ့လူတွေရှိတယ်တချို့တွေကိုကသာဟိုမလုပ်တာအမျိုးသမီးကိုဒီလိုနေရမယ်ဟိုလိုနေရမယ်ဆိုတော့ကောင်းနေရှိတယ်အဲ့လိုကောင်တွေကိုအမျိုးသမီးကိုမင်းကဒီလိုပြောရအောင်မင်းကရောဒီလိုနေရလားဆိုတာမျိုးပေါ့ကျွန်တော်ပြန်မေးဖို့အတွက်ကတံပြန်ဖို့လိုတယ်ပေါ့ဆိုဒီလိုမျိုးမလုပ်ဘဲနဲ့ဒီမဟုတ်တဲ့ဟိုတောင်စင်ရေမရဒီကက်ရှမီးအကြောင်းညီပလာဆိုင်းကိစ္စတွေဒါတွေကအရေးမကြီးလို့တော့မပြောဘူးအတိုင်းအတာတစ်ခုတည်းအရေးကြီးတယ်ဒီလူတွေရဲ့နာကျင်မှုကိုကျွန်တော်အတိအမှတ်ပြုဖို့လိုတယ်ဒါပေမဲ့တကယ် on ground မှာဖြစ်နေတဲ့စောက်ပြတနာကြီးမဟုတ်ဘူးတည်မလားအဲ့ဒီသောက်ပြဒနာတွေကိုရှင်းဖို့ကအဓိကလိုတာကျန်တာကအနှစ်နဲ့အကာကွဲတယ်ပေါ့နော်အဲ့လိုကွဲမှရမယ်ဆိုအဲ့လိုမကွဲရင်ကျတော့ဘာဖြစ်သွားလဲဆိုတော့ populist sense ဖြစ်သွားပြီးတော့ဒီလူတွေကြားမှာလူရဝင်အောင်ကြိုးစားနေရင်းနဲ့ပဲဒီလူတွေမခံနိုင်တဲ့စကားတွေမပြောနိုင်တော့အဲ့တော့ဒီလိုခေဆွဲစင်းတာကြီးပေါ့ဗျာဟိုမှာထားပါတော့ကျွန်တော်ကအခုလက်ရှိဒီလူမျိုးကြီးနဲ့ပတ်သက်ပြီးတော့လူနည်းစုအမိခံတဲ့အင်အားစုဘက်ကနေကျွန်တော်တိုက်ချွတ်လှုပ်ရှားတဲ့သူပေါ့ဆိုကျွန်တော်မှဆန်လေးရှိမှာပေါ့ဗျထားပါတော့ဒီ LGBT friendly ဖြစ်မယ်ဒီ feminism ကိုအားပေးမယ်ပေါ့စသဖြင့်ထားပါတော့ပေါ့ကျွန်တော်မှဒီလူဆန်လေးရှိတယ်ပေါ့ဆိုဒီကိစ္စမှာကျွန်တော်လူနည်းစုဖြစ်တဲ့အတွက်ကြောင့်ဒီလူများစုတွေရဲ့ဖိနှိပ်တာကိုကျွန်တော်ပြောမယ် so that is a mess ပြောမယ်ကိစ္စပဲဒါပေမဲ့အဲ့ဒါနဲ့မပြီးသွားဘူးကျွန်တော်ရဲ့တာဝန်ကဘာလဲဆိုတော့ကျွန်တော်ဒီအတိုင်းဝိုင်းအแทမှာပဲLGBT friendly ဖြစ်လာအောင်ဒီ woman empowerment ရှိလာအောင်ပြီးရင် individual liberty ရှိလာအောင်ဒါတွေလည်းကျွန်တော်ပြောဖို့လိုတယ်မဲအဲ့ဒါတွေမပြောရင်တစ်ဖက်ကဟာကိုမဲတဲ့အခါကျွန်တော်ခုနပထမဆုံးပြောခဲ့တဲ့ example လိုပဲကာကြီးနဲ့ခါကွေးရန်ဖြစ်နေတာကိုကာကြီးကိုဝင်ဆိုရင်ခါကွေးနိုင်မှာပဲအဲ့တော့ဒီဗုဒ္ဓဘာသာအစွန်ရောက်တွေကိုပဲဖိပြီးမဲနေတဲ့အခါဒီ muslim ဘက်ကအစွန်ရောက်တွေကအလိုလိုနင်းအလေးတာသွားမှာပဲမင်းကျွန်တော်တို့လူကျင်တာကဒီနှစ်ဖွဲ့ကိုနိုင်စီကျင်တာမဟုတ်ဘူးလေကျွန်တော်တို့လူကျင်တာကတကယ် multicultural ဖြစ်တဲ့ tolerant ဖြစ်တဲ့ secular nation ကိုသွားကျင်တာ哦ဒါနဲ့ပတ်သက်ပြီးဥမာအလွယ်ဆုံးပြောလို့ရတယ်ပေါ့လာတော့ဒါအလုံးဥမာကွက်ကွက်ကွေးမြင်တော့ဥမာပြောလို့ရတယ်ဘာလဲဆိုတော့ Palestine ကိစ္စပဲ so Israel settlers ရှိမယ်ဒီ Zionists တွေဒါကတစ်ဖက်ကလက်ရာဆုံးနေအဆုံးရောက်သမားတွေ so တစ်ဖက်မှာမတူတွေရှိလဲဒါကို resist လုပ်နေတဲ့အဖွဲ့တွေရှိတယ်။ဒီ Palestinian nationalists တွေရှိတယ်။အဲ့တော့ဒီနေရာမှာရေပူရအဖြစ်ပြောရင်တော့လုံးဝဘာမှမသိတဲ့နဘိန်လုံးအတွင်းနဲ့ပြောရင်တော့အဖြူမဲနှစ်မျိုးရှိတယ်။ဘာလဲဆိုတော့ Israel ကမကောင်းဘူး၊ Palestine ကကောင်းတယ်။ဒါပေမဲ့တကယ်တမ်းအဲ့ဒါကိုကျွန်တော်တို့အသေးစိတ်ပြန်လေ့လာတဲ့အခါကျတော့အင်အားစုကတော့၄မျိုးနဲ့၅မျိုးကြားကွဲသွားတယ်။ဘယ်လိုကွဲသွားလဲ။ Zionists တွေရှိတယ် Israel ဘက်ကကျင်နှစ်မျိုးခွဲလို့ရတယ်။ Zionists တွေနဲ့တာမန် Israel တွေနဲ့အဲ့ဒါအောင်မှာနည်းနည်းပိုကွဲရှင်လို့ရှင် Israeli Arab တွေနဲ့ Israeli Jews တွေနဲ့ Zionists တွေနဲ့အဲ့ဒါဆိုရင်ကျွန်တော် Israel မှာ၃မျိုးကွဲသွားပြီဆို Palestine မှာဘယ်လိုမျိုးခွဲလို့ရလဲ Palestine မှာ secular activists တွေ secular သမားတွေဆိုလိုတာက moderate တွေ moderate ဘာသာဝင်တွေပေါ့ဒါမှမဟုတ်လို့ရှင်လဲ secular sign နဲ့ progressive ဖြစ်တဲ့လူတွေပေါ့ဒီလူတွေရှိမယ်ပြီးရင် Islamists တွေလို့ခေါ်တဲ့ဒီ Islamic fascists တွေပေါ့ Hamas လို့အဖွဲ့မျိုးတွေရှိမယ်အဲ့ထဲမှာမှဒီ Palestinian Jews တွေတခြား ဒီတခြားတခြားသောလူမျိုးစုတွေရှိအောင်ပဲဆိုသူတို့မှလည်း၃မျိုးကွဲမှာပဲအဲ့တော့ကျွန်တော်တို့ခုနပြောတဲ့ case တော့မရှင်းတော့ဘူးပေါ့အဲ့တော့ဒီ Israeli Arab တွေကဒီ Israeli Jews တွေကလည်း Zionists တွေကိုသိတဘောကြတော့မဟုတ်ဘူးသူတို့ထဲမှာလည်းအဲ့လို struggle တွေကအများကြီးရှိနေတာပဲဆိုတော့တစ်ဖက်မှာ Palestine ဘက်ကိုပြန်ကြည့်ရင်လည်းအလားတူပဲဒီ secular ဖြစ်တဲ့လူတွေ ਨੇ ဒီဘာသာရေးအစွန်းရောက်တွေ ਨੇ တည့်နေတာမဟုတ်အဲအကြောင်း Hamas နဲ့ PLO နဲ့ကွဲတာပဲဆိုဒါကြီးကိုကျွန်တော်တို့ကဟို formula တစ်ခုလိုမျိုးအဖြူမဲချလိုက်လို့ရှင်ဆောင်ရမ်းပိန်လုံးနဲ့ဖြစ်သွားတာပေါ့ဆိုမြန်မာ case မှာလည်းအဲ့လိုပဲပေါ့တည်ရမလားဆို Hamas ဆိုလို့ရှင်မြန်မာ case ကိုပြောသေးခင်ရောအဲ့ case မှာဆိုရင်ဒါ Hamas ဆိုလို့ရှင်ဒါဟိုဘာသာရေးအစွန်းရောက်အဲသူကတစ်ဖက်မှာရှိတဲ့အစွန်းရောက်တစ်ဖွဲ့လူနည်းစုလို့ပြောရတဲ့ကဖိနှိပ်ခံနေရတဲ့တွေကအစွန်းရောက်အဖွဲ့တစ်ဖက်ကဒီဆက်တလာစီဘက်ကပြန်ကြည့်ရင်လည်းဒါဇီယွန်နစ်စီကဒါအစွန်းရောက်တစ်ဖွဲ့ဆိုဒီနှစ်ခုကြားမှာပေါင်းပြီးလုံလို့ရတဲ့အဖွဲ့တွေကဘာတွေရှိလဲဒီ Israeli Jews တွေတာမန် moderate ဖြစ်တဲ့ Jews တွေပြီးရင် Israeli Arabs တွေဆို Israeli Muslim လို့ပြောလို့ရမယ်နော်ဆိုအဲ့လိုလူတွေတစ်ဖက်မှာ Palestinian secularist တွေဆိုတော့ဒါတာမန် moderate တွေပဲတည်ရမလားဟိုတိုးတက်တဲ့အမြင်ရှိတဲ့လူတွေဘာသာရေးအစွန်းမရောက်ဘူးဆိုတော့အဲ့လိုလူတွေဆိုဒီလူတွေကတွဲလုံလို့ရတယ်ဒီလူတွေတွဲလုံဖို့လိုအပ်တာဒီလူတွေနိုင်မှုလိုတာပြောရမယ်ဆိုလို့ရှိရင် Zionist တွေလည်းနိုင်လို့မရတလို့ Islamist တွေလည်းနိုင်လို့မရဒီဂျာမန်ရှိတဲ့၃ဘွဲ့နိုင်မှရဒီဂျာမန်ရှိတဲ့၃လေးဘွဲ့နိုင်မှရကျွန်တော်ပြောချင်တဲ့ concept ကိုမိမှထင်တယ်ဒီလိုရှင်းရင်တော့အဲ့တော့မြန်မာနိုင်ငံ case မှာလည်းအလားတူအဲ့လိုပဲတဖက်မှာမဘာသာရှိတယ်တဖက်မှာဒီမူတီအလီလိုလိုပေါင်းမျိုးတွေရှိတယ်ဒီအိန္ဒိယဘက်ကလာတဲ့ဒီဟိုဘန်သမားတွေပေါ့ပြောရမလို့ဆိုရင်ပြီးလို့ရှိရင်တချို့နည်းနည်းအဆုံးရောက်တဲ့ဒီဆလဖီကောင်မျိုးတွေရှိမယ်ဆိုဒီကောင်တွေနိုင်လို့မဖြစ်ဘူးမဘာသာကြီးလည်းနိုင်လို့မဖြစ်ဘူးဘဒူတွေနိုင်ရမှာလေမော်ဒရိတ်ဖြစ်တဲ့ဒီမာတီကာရှောလစ်ဇင်ကိုလက်ခံနိုင်တဲ့အစ္စလမ်ဘာသာဝင်တွေအဓိကရှော်လစ်ဇင်ကိုလက်ခံနိုင်တဲ့ဗုဒ္ဓဘာသာဝင်တွေနိုင်မရပါဆိုခရီးယန်ကိုပြောရင်လည်းအလားတူပဲတည်ရမလားဒီဟိုဗါဒဟီရိုအဝစ်နက်ဆိုတဲ့အဖွဲ့တွေရှိမယ်ပြီးလို့ရှိရင်အခုလိုင်းမှမြင်နေရတဲ့အရက်ရှိလာတယ်လို့ပတ်ဆိုင်ကြီးလာတယ်လို့ဆိုတဲ့ကောင်တွေပြီးရင်ဒေးဗစ်လာလို့ကောင်မျိုးတွေအဲ့လိုဆောက်ပိုးတွေရှိတယ်အဲ့ကောင်တွေနိုင်လို့မဖြစ်ဘူးတစ်ဖက်မှာလည်းမဘာသာတွေနိုင်လို့မဖြစ်ဘူးဘသူတွေနိုင်ရမှာလဲတကယ်မာဒီကရှော်လစ်ဇင်ကိုလက်ခံနိုင်တဲ့ဗုဒ္ဓဘာသာဝင်တွေနဲ့မာဒီကရှော်လစ်ဇင်ကိုလက်ခံနိုင်တဲ့ခရီးယန်ဘာသာဝင်တွေနိုင်ရမှာဒီလိုနိုင်မရမှာမဟုတ်ရင်တစ်ဖက်တည်းနိုင်ွားရယ်ဆောက်ပြဿနာရှိအဲ့ဒါဆိုဒါဟိုအတွင်းတွေကလူတွေပြောမှတီးမဲ့ကိစ္စပေါ့ဒီအပြင်ကလူတွေကတော့မတီးဘူးဗျာတေချာတော့ဒီ Westerners ကြီးဒီကိစ္စကိုလုပ်နေတယ်အနောက်ဟိုအနောက်တိုင်းမှာရှိတဲ့ Academy ဆိုတော့ကောင်တွေကတီးချင်မှလည်းတီးမယ်တီးချင်လည်းတီးမယ်ဒါကမပြောတတ်ဘူးသူ့ရဲ့ဟိုဘဟုသုတနဲ့အဆက်အသွယ်အတိမ်နဲ့ပေါ့မူတည်မယ်ဒါပေမဲ့များသောအားဖြင့်ဟိုအရန်တီထေးသွားတိုင်းနဲ့ academics မဟုတ်တဲ့တာမန်လူတွေကတော့တေချာဖို့တီးဖို့မဖြစ်နိုင်ဘူးအဲဒါကြောင့်လည်းအနောက်တိုင်းမှာဟိုပါလက်စတိုင်းကိစ္စပြောမယ်ကက်ရှမီကြောင်းပြောမယ်ဒီလောက်ဆိုရင်တို့ကဒီ minority rights ကိုပြောတယ်လို့တို့ထင်နေပြီပေါ့တကယ်တမ်းဒီဘင်္ဂလားဒေ့ရှ်ဘက်မှာဖိနှိပ်ခံနေရတဲ့ဟိုစစ်တကောင်းဒေသမှာရှိတဲ့ check mark တွေဒီလူမျိုးတွေအကြောင်းဘယ်သူမှစောက်ဖက်မလုပ်ဟို Google မှာတော့ခောက်ကြည့်လိုက် CHD check mark genome site လို့ရှာကြည့်လိုက်ဒါဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ဗုဒ္ဓဘာသာဝင်တွေလူမျိုးစုံတစ်ဖြတ်ခံနေရတာဟိုးရင်နေဒီနေ့ထိရှိတယ်။ဒါမဲ့ဟိုဘယ်သူမှစောက်ဖက်မလုပ်ဘူး။ right ဆိုအလားတူပဲဟိုပါကစ္စတန်မှာရှိတဲ့ဒီကာရီယန်နီစီသူတို့ကိုသူတို့မွတ်စလင်မှာလို့ပြောလို့မရဘူး။ပြောရင်သူတို့ကိုတတ်တာမျိုးတွေရှိတယ်။ so nobody give a fuck တိမဘယ်သူမှစောက်ဘူးမဆိုင်မဲ့ဒါကြီးလည်းအရေးကြီးတာပဲဒါကြီးလည်း minority စီပဲ။ the minority စီက minority စီပဲဟိုသူတို့ကမွတ်စလင်မဟုတ်ဘူးဆိုတဲ့အားနဲ့သူတို့က minority မဟုတ်တော့လို့ပြောလို့မရ။ YSD စီရှိတယ်။ ISIS စီရဲ့ကိစ္စကြောင့် ISIS စီလိုက်တက်လို့လူမျိုးစုံတက်ဖြတ်မှုဖြစ်နေတဲ့အင်အားစုရှိတယ်။ Kurdish တွေရှိတယ်။ဒီကောင်တွေလည်း minority စီပဲ။ဒီ ISIS စီတက်နေလို့တည်နေတဲ့ကောင်တွေဒါပေမဲ့မွတ်စလင်မဟုတ်ဘူး။လူနည်းစုတွေပဲသူတို့လည်း genocide လုပ်ခံနေရတယ်။ဒါတွေကိုသိဖို့လိုတယ်။ဒါပေမဲ့အနောက်တိုင်းမှာတော့တိမာမဟုတ်ဘူး။ဘာလို့လဲဆိုတော့အသေးစိတ်တကယ်လိုက်လေးလာတဲ့ဗဟုသုတရှိတဲ့လူတွေလောက်ပဲတိလိမ့်မယ်အနောက်တိုင်းမှာ။ဘာလို့လဲဆိုတော့သူတို့ရဲ့ politics အရာသူတို့မှာ white guilt ဆိုတာရှိနေတယ်။ဘာဆိုတော့သူတို့အဖြူတွေက colonize လုပ်ထားတယ်။သူတို့အစိုးရဒီအဆက်ဆက်ကြောင့်ဒီအရှေ့အလယ်ပိုင်းတို့ Iraq တို့ Syria တို့ဒ ီလိုဒီတိုင်းမှာရှိတဲ့ဒီမွတ်စလင်နိုင်ငံကြီးပေါ့အလွယ်ပြောရင်တော့တို့မြန်မာတို့မွတ်စလင်နိုင်ငံကြီးပေါ့တို့ကထင်လိုက်တာမွတ်စလင်ဆိုလို့ရှိရင်အကုန်လုံးကဟို homogeneous ဖြစ်တဲ့ဒီ monolithic ဖြစ်တဲ့ culture တခုလို့ထင်လိုက်တာပေါ့ဒါပေမဲ့တကယ်တမ်းဒီ Arab countries တွေအထက်ထဲမှာကိုပဲဒီ Turkey တို့ဘာတို့ဒီ Kurdish တို့ကဒီခုနကခုတူကြတာမဟုတ်ဆိုတော့အဲ့ဒါကြောင့်လဲကျွန်တော်ပြောရ Eurocentric ဖြစ်တယ်ဆိုတော့အဲ့ဒါပဲတို့ကိုယ်တိုင် research ဖြစ်နေပြီးသားပဲတို့ကိုယ်တို့ဘလောက်ပဲလူနေစုအကြောင်းပြောပါတယ်လို့ဘာလို့ပြောလဲကောင်းနေရော research ဖြစ်ပြီးသားပဲဆိုတော့ကဟိုလူနေစုကိစ္စဆိုတာ ਨੇ ဒါပဲဆိုတာမျိုးပုံတွေတွက်လို့မရကိုယ့်ရဲ့ဘ ഹു သူဒပုံမူတည်ပြီးတော့ကိုဘလောက်တိလာလဲကိုဘလောက်မြင်လာလဲဆိုတော့ကျွန်တော်တို့မြင်ဖို့ဟိုတွေးဖို့လိုအပ်တယ်ပေါ့ဆိုအနောက်တိုင်းကပြောသမျှကိုလက်ခံနဲ့လက်ခံပြီးတော့အထင်ကြီးနေတဲ့လူကဒါလူနည်းစု activist မဟုတ်ဘူးလို့ပြောလို့ရမယ်။ဘာလို့ဆိုကျွန်တော်ပြောလို့ပဲအနောက်တိုင်းရဲ့စံကော Eurocentric ဖြစ်ပြီးသားသူတို့အတွက်လူနည်းစုလို့ပြောရင်သူတို့ KSSS သူတို့ဒီဟို American ရဲ့ဟိုဘယ်လိုပြောလဲ military expense ကိုတုံးနေတဲ့ဒီ Israeli settler စေအကြောင်းခံနေရတဲ့ Palestine ကိစ္စအကြောင်းပြောမယ်။ဒီ super power ဖြစ်တဲ့ India ရဲ့ကိစ္စအကြောင်းခံနေရတဲ့ကက်ရှမီဒီသားလူတွေအကြောင်းပြောမယ်ဆိုအဲ့မှာဘာသွားတူနေလဲဒီလူရဲ့မွတ်စလင်တွေဖြစ်နေတယ်အဲ့တော့ဒီဟာနဲ့ပတ်သက်ပြီးတို့ကမွတ်စလင်ဆိုရင်ဖိနှိပ်ခံရတယ်ဆိုရယ် label တို့တုံးတာပဲအဲ့တော့တို့တို့က formula တစ်ခုကပါလဲဆိုတော့မွတ်စလင်မှန်ဖိနှိပ်ခံရတယ်ဖိနှိပ်ခံသူ equal မွတ်စလင်ဖြစ်သွားတယ်ဒါပေမဲ့တကယ် reality တကယ်ကဘာကြီးရဲ့အမြင်ဒီ Eurocentric မဟုတ်တဲ့ဒီ racist မဟုတ်တဲ့အမြင်မှာကျတော့ဘယ်လူမျိုးဘယ်ဘာသာဝင်မဆိုဖိနှိပ်ခံရနိုင်တယ်ဘယ်သူမဆိုကဖိနှိပ်နိုင်တယ်ซีเรียဒေသမှာရှိတဲ့ Kurdish တွေမွတ်စလင်တွေမဟုတ်ဘူးတချို့တွေမွတ်စလင်တွေတချို့တွေ Christian တွေတချို့တွေ Jews တွေတချို့တွေသူတို့သက်ဆိုင်ရာဘာသာရှိတယ်သူတို့မှာဒါပေမဲ့ဘယ်သူတွေဖိနှိပ်တာခံနေရလဲ ISIS ဖိနှိပ်တာခံနေရတာ Yazidis တွေ ISIS ဖိနှိပ်လို့ခံနေရတာ Genocide လုပ်ခံနေရတယ် Bangladesh မှာ CHD Hill Truck စတကောင်း Hill Truck မှာ Checkmarks တွေချင်းနေဖိနှိပ်ခံနေရတယ်ဂျီနိုဆိုက်လုပ်ခံနေရတယ်ကက်ရှမီးမှာအိန္ဒိယအော်ကူပေးရှင်းမှာမဟုတ်ဘူးပါကစ္စတန်အော်ကူပေးရှင်းလည်းရှိတယ်ဆိုဒါတွေကဟိုယူရိုဆန်ထရစ်မဖြစ်တော့အောင်ကိုကိုကိုဒီကွန်ဒွန်လိုက်လောက်တော့မှသာမြင်ရတဲ့အရှိတရားတွေသူတို့ပြောသလိုမျိုးဒီအေရှန်ကွန်မြူနတီကမိုနိုလစ်သစ်ဖြစ်နေတာမဟုတ်ဘူးဒီမွတ်စလင်ကွန်မြူနတီကမိုနိုလစ်သစ်ဖြစ်နေတာမဟုတ်ဘူးဒီအိန္ဒိယကွန်မြူနတီကမိုနိုလစ်သစ်ဖြစ်နေတာမဟုတ်ဘူးဒီဟိုအခုဆိုပန်ဂျာဘီတွေခွဲထွက်ပြီးသူတို့လုံနေရရှိတယ်ခါလစ်စတန်ဆိုပြီးခွဲထွက်ဖို့သူတို့စ조사နေရတယ်ရှိတယ်ဆိုဒီ struggle ကို nobody give a fuck တည်ရမလားသူတို့ကမွတ်စလင်မဟုတ်တဲ့အတွက်ကြောင့် no one just give a fuck ပဲအလားတူပဲဒီမြန်မာမှာလည်းဒီဟိုရှမ်းလူမျိုးဖို့အတွက်ခွဲထွက်ဖို့လုံနေရတဲ့လူလို့ရှမ်းထဲမှာလည်းသူတို့ minority ဆိုသင် minority ရှိတယ်ဟိုသူတိုင်းသားမျိုးစုံရှိမှာဗျာတိုင်းသားဆိုတဲ့အသုံးလုံးကိုကဟိုဂျင်းဆန်ပါတယ်စစ်တပ်ဂျင်းဆန်တယ်လူမျိုးစုပြဿနာတွေရှိတယ်ဗျာကချင်မှာလည်းသူလူမျိုးစုပြဿနာရှိရရခိုင်မှာလည်းရှိဆိုဒီကိစ္စတွေကိုဒီနောက်တိုင်းအောင်နေမသိဘူးဗျသူတို့သိကြရလည်းမလို့ဘူးဆိုတော့သူတို့ကိစ္စမဟုတ်ဘူးဖြစ်နေတယ်ဒါပေမဲ့တကယ်တမ်း logic ကြီးကပြန်တွေ့ရင်တော့သူတို့ဆောက်ပြဿနာပဲအဲ့ဒါသူတို့လုပ်ခဲ့တဲ့ပြဿနာပဲဒီ colonial legacy ကိုကျွန်တော်ရှင်းနေရတာဒီနောက်ဆုံး Rohingya ကိစ္စအားစားတာသူတို့ရဲ့ colonial legacy ပဲအဲ့တော့ပြောချင်တာကကျွန်တော်ဒီနေ့ဒီကိစ္စကိုအတွေးချဲ့တဲ့အခါအဆုံးသတ် recap လုပ်လို့ရှိရင်ပြောလို့ရတာကဒီ minority rights လို့ပြောတဲ့အခါဒီအနောက်တိုင်းက Eurocentric ဖြစ်တဲ့ racist ဖြစ်တဲ့အမြင်တွေကိုဒီအနောက်တိုင်းထားရနေဆရာသွားလက်ညှိုးထူအောင်ဟောင်ပြီးတော့လုံးလို့မရ။ဒါနံပါတ်1ဒီအရေးကြီးတဲ့အချက်။နံပါတ်2ကဒီ local organic insights ကိုကျွန်တော်တို့ကအသေးစိတ်ပြန်ရှာဖို့လိုတယ်။ဆိုလိုတာက decolonize your mind ပေါ့နော်။ကိုယ့်ကိုယ်ကို decolonize ပြန်လုပ်ဖို့လိုတယ်။ကိုကောင်းထဲမှာရှိတဲ့ဒီကိုလိုနီယိုဂျင်းစီကိုဂျင်းတွေကိုဖြူဟိုခွာချဖြစ်ဖို့လိုတယ်ဒါနံပါတ်1အချက်ပေါ့ဆိုတော့နံပါတ်3အချက်ကကျတော့ဟိုဒီ minority rights နဲ့ပတ်သက်လို့ပြောတဲ့အခါဟိုနှလုံးသားပဲကြီးလို့မရဘူးစောက်အုံးနောက်လေးလည်းကြီးဖို့လိုတယ်အဲ့လိုမဟုတ်လို့ရှင်ပြဿနာကြီးတယ်ပေါ့နော်ကိုကဟိုအကောင်းကိုလုပ်ပေမဲ့ကိုကမကောင်းမင်းနဲ့ဒီဘယ်လိုပြောရမလဲ useful idiots လို့ခေါ်မယ်ထင်တယ်နော်ကိုယ်တော့သွားရင်ね progressive elements ကိုမရောက်တော့ဘဲねကိုကိုယ်တိုင်ကဒီနောက်ကိုပြန်ဆွဲတဲ့ဟာမျိုးဖြစ်သွားတာပေါ့ဟိုအလွယ်ဆုံးအနီးကပ်ဆုံးဥပမာပြင်ဒါအီရန်ဒေါ်လာရေးလို့ပြောတော့ဆိုအီရန်ဒေါ်လာရေးကိုလောက်ခဲ့ကြတော့အကုန်လုံးကဟိုပိုကောင်းမွန်တဲ့ နိုင်ငံတစ်ခုကိုသွားခြင်းတယ်ဒီရှားရဲ့ဖိနှိပ်မှုကိုမခံရင်တော့တဲ့အတွက်ကြောင့်လုတ်ခဲကြတာဒါမဲ့တော်လိုင်းရေးလည်းပြီးတော့ဗာနဲ့ရခဲ့လဲကွန်မတီနဲ့တိုးတာပဲမခွေးဖြစ်တာပဲဆိုအဲ့ဒီသဘောမျိုးဖြစ်မလာဘူးလို့လဲပေါ့နော်ဆိုအဲ့ဟာလည်းကိုယ့်ရဲ့အတိညာပေါ်မူတည်ပြီးတော့နောက်မှမခံစားရအောင်ကိုကကြိုပြီးပြင်ဆင်မှုလို့လာပေါ့ဒီလောက်ပါပဲ